Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ16ရက်ကြာသပတင်းညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6:00နဲ့10:00အထိစတင်ထုတ်လွှင့်ပေးနေပါတယ်။ Light meter 1925 30 နဲ့ Light meter 190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတွေကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။VOA Radio အစီအစဉ်လေးကိုရုပ်သံနဲ့ပါကဲဖတ်ထုတ်လွှင့်ပေးနေတာပဲ။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလေးမာကအစီအစဉ်မူအဖြစ်တောင်းဝန်ယူတင်ဆက်ပေးနေပါတယ်
။ကျွန်တော်ကတော့ဝင်းမဲမှာကိုရန်နဲ့နဲ့ဒီနေ့ထိတဲ့ရောက်တဲ့နေ့ကိုပြောပြပေးမှာပါ။ဒီနေ့ထူးခြားတာတွေကတော့ကမ္ဘာမှာသတင်းတောက်ဖန်ဆီးချောင်ကြားမှုစံချိန်တင်များလာချိန်မှာမြန်မာကလည်းဒုတိယအများဆုံးဖြစ်တက်သွားပါပြီ။ VNN တက်ကြွလို့ရှာသူတူကတော့အစိုးရစံချိန်ထုတ်ပေါ်မှုနဲ့ထောင်နှစ်ချီချမှတ်လိုက်ပါတယ်။အမေရိကန်မှာတော့ကိုဗစ်မျိုးကွဲသည့် Omicron စပြန့်နေပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားကြသတင်းတွေကိုကြောပြပေးမှာပါလိမ့်မယ်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မကွေးတိုင်းဝန်ကြီးချုပ်အပါအဝင်ပြည်내တိုင်းဝန်ကြီးချုပ်တချို့အပေါ်စွဲချက်အသစ်တွေထပ်တိုးလိုက်ပါတယ်
။နောက်တစ်ခုထပ်တိုးတယ်ဗျ။ဒီနေ့ရောကျွန်တော်သိရတာပေါ့နော်။ဒီဝီမီနဲ့တရားရုံးမှာယူကော့ပွဲဥပဒေနဲ့ယူကော့ပွဲကော်မရှင်ကနေပြီးတော့မှတီလိုလုပ်ပြီးတော့ဥတိုက်ချက်ပြီးတရားစွဲတာအမှုတစ်ခုထပ်တိုးပါတယ်။
ဒေါက်တာအောင်မွန်ညိုရဲ့ရှင်းနေပြောသွားတာပါ။ဒီအကြောင်းအဖြစ်ဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူ 4K ကမျိုးတစ်တိုက်ပွဲတွေကြောင့်ကြေးရွာသားတွေထိုင်းဘက်ထွက်ပြေးခိုးလုံလာကြတာအပါအဝင်ရခိုင်မှာ PDF အဖွဲ့တွေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံထားရသူတွေလည်းရှိနေတဲ့သတင်းအစတဲ့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတင်းနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့ကိုရနိုင်တို့ကပြောပြပေးပါမှာ
။ကမ္ဘာမှာသတင်းတော့ဖမ်းဆီးထောင်ချမှုစံချိန်တင်မြန်မာလာနေရမှာမြန်မာနိုင်ငံကလည်းအများဆုံးတရုတ်နောက်ကနေဒုတိယလိုက်ခဲ့တယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်။နေစီမချသတင်းတောင်များအဖွဲ့ ISF ကဒီနှစ်အစည်းအဝေးထုတ်ပြန်မှာအဖွဲ့ဆထူထောင်ပြီးနှစ်ပေါင်း26နှစ်ခန့်အတွင်းဒီနှစ်2021ခုနှစ်မှာတော့အများဆုံးဖြစ်သတင်းတောက်ပေါင်း488ဦးတစ်ကမ္ဘာလုံးမှာဖမ်းဆီးထိန်းသိမ်းခံရတယ်လို့အင်ကာနေကပြောလိုက်ပါတယ်။အဓိကဖြစ်များတဲ့နိုင်ငံတွေမှာဒီမိုကရေစီတောင်းဆိုမှုတွေကိုပိုနှင်းနှင်းလာတာကြောင့်ပါလို့လည်း ISF အစည်းအဝေးမှာရှင်းပြထားပါတယ်။သတင်းတော်အများဆုံးဒီနေ့ထိမ့်သိမ်းခဲ့တဲ့တရုတ်မှာ129ဦးထိရှိခဲ့ပြီးဟောင်ကောင်အပေါ်မျိုးသားလူကြုံရေးဥပဒေချမှတ်ပြီးအဓိကဖြစ်လာရကမြန်မာမှာတော့စစ်အာဏာသိမ်းပြီး53ဦးထိမြင့်တက်သွားတယ်လို့အစိုးရကစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံမှာမနှစ်2020ခုနှစ်တုန်းကရွေးကောက်ခံဒီမိုကရေစီအစိုးရလက်ထက်မှာဖက်စီထိမ့်သိမ်းခံရတဲ့သတင်းတော်ကနှစ်ဦးပဲတွေ့ခဲ့ရကနေဒီနေ့ဖေဖော်ဝါရီစစ်အာဏာသိမ်းပြီးမှတော့အခုလိုအစာပေါင်းများစွာစံချိန်တင်ခုန်တက်သွားကြတာလို့ ISF ထောက်ပြခဲ့ပါတယ်မြန်မာနောက်မှာတော့ VN က43နဲ့တတိယအများဆုံးလိုက်ကနောက် Belarus က32ဦး Saudi Arabia က32ဦးနဲ့ဆက်တိုက်လိုက်ခဲ့ကြပါတယ်ခင
်အစိုးရကိုစန့်ကျင်တဲ့သတင်းအချက်လက်တွေလူမှုကွန်ရက်ပေါ်မှာရေးသားခဲ့မှုနဲ့တက်ကြွလှူရှားသူတူကို VN အစိုးရကဒီကနေ့မှထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်ဒါဟာ3ရက်အတွင်းတက်ကြွလှူရှားသူ4ဦးကိုအာဏာပိုင်တွေကထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်အသက်40အရွယ်ဒိုနယ်ထရမ့်ဟာသဘောပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဆိုင်ရာတက်ကြွလှူရှားသူတဦးဖြစ်ပြီးဗီနန်ဆိုရရဲ့အကျင့်ပြတ်ချဆမှုတွေဖော်ထုတ်ရေးသားနေသူတဦးလည်းဖြစ်သလိုတရုတ်ဆိုရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်လေးရှိသူတဦးဖြစ်ပါတယ်။2010ခုနှစ်အစောပိုင်းကာလတွေတုန်းကလည်းဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုလူသိရှင်ကြားထောက်ခံပြောဆိုခဲ့တဲ့အတွက်သူဟာထောင်ဒဏ်14လပြစ်ဒဏ်ချခံခဲ့ရဘူးပါတယ်။တင်ကြတဲ့ဥပဒေတွေကိုချမှတ်ဆောင်ရနေတဲ့ဗီနန်ဆိုရဟာသူ့ကိုစန့်ကျင်သူတွေသတင်းတောက်တွေနဲ့တခြားဝေဖန်ပြောဆိုသူတွေကိုအလင်းမြန်အပြစ်ပေးအရေးယူလေးရှိပါတယ်။နေတော်သားချလိုက်ပြီးတော့နန်နင်းမျိုးကတရားရုံးမှာပြုလုပ်တဲ့ဒီကနေ့ကြားနာစစ်ဆေးမှုမှာတော့ဒိုနယ်ထရမ့်ဟာဗီနန်ဆိုရှယ်လစ်သမ္မတနိုင်ငံကိုစန့်ကျင်တဲ့သတင်းချက်လက်တွေထုတ်လုပ်စုဆောင်းတာဖြန့်ဝေတာတွေလုပ်ခဲ့တဲ့အတွက်ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ကြောင်းစီရင်ချက်ချမှတ်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာတော့ကိုဗစ်မျိုးကွဲသည့် Omicron ပြန့်နှံ့မှုစတွေ့လာပြီးမဲ့ကိုဗစ်အဖြစ်ကာကွယ်ဆေးနဲ့ကာကွယ်နိုင်ပုံရတာလည်းတွေ့ထားတယ်လို့အင်ဂျီတော်ကိုဗစ်တိုက်ချက်ရေးအဖွဲ့ကပြောလိုက်ပါတယ်။ကလူးတွေ့ရှိချက်တွေအရဒီဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်နယ်36ခုထိတွေ့လာပြီးကိုဗစ် -19 ကူးစက်မှုအားလုံးရဲ့300ခန့်လုံးတောင်ရှိနေပြီးလို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားမှုကပြောပါတယ်။ဒီထက်တချို့ပြည်နယ်တွေမှာ Omicron ကူးစက်မှုနှုန်းပိုမြင့်မားနေပြီးနယူးယောက်နဲ့နယူးဂျာဆီပြည်နယ်တွေမှာဆိုရင်73ခန့်လုံးထိတောင်ရှိနေပြီလို့လည်းCDC ညွှန်ကြားမှု Rochelle Walensky ကဆက်ပြောပါတယ်အခုလိုအချိန်မှာနယူးယောက်ခြေဆိုင်ကုလသမဂ္ဂတွင်မှုရဲ့ ကျော်ကွန်ရစတီဖန်ဒူဂျာရက်လည်းကိုဗစ်ကာကွယ်ဆေးအပြည့်ထိုးရပေမဲ့ကိုဗစ် -19 ကူးစက်ခံထားရပြီလို့မနေ့ကအီးမေးလ်ကနေသတင်းတောက်တွေကိုပြောလိုက်ပါတယ်။ဒါကြောင့်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အရင်ကိုဗစ်ဖြစ်ခဲ့တဲ့နီးကပ်လုပ်ဖော်ကင်ပိန်းနဲ့ဆီတွေ့ပြီးတပတ်မတိုင်ခင်မှာနောက်တူးနဲ့ထပ်တွေ့ရကနယူးယောက်ကုလအိမ်တော်မှာသီးသန့်ခွဲအလုပ်ဆင်နေရပြန်ပါပြီခင်ဗျာ
။ယူကရိန်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းဟာမနေ့ကစံချိန်တင်လောက်အောင်များပြားခဲ့ပြီးတော့အိုမီကရွန်ဗီဇာမျိုးကွဲကိုဗစ်ရောဂါကူးစက်မှုတွေခရစ်မတ်အားလည်းရရပြီးမှပိုပြီးတော့ဆိုးလာမဲ့ပုံရှိတယ်လို့အင်္ဂလန်ကျန်းမာရေးဌာနအကြီးအကဲကသတိပေးပြောဆိုလိုက်ပါတယ်
။ There are several things we don't know, but all the things that we do know are bad, and the principal one being the speed at which this is moving.
ကျွန်တော်တို့မသိတာတွေတော့အများကြီးရှိပါသေးတယ်။ဒါပေမဲ့သိတာကအခြေအနေကဆိုးနေပြီးဗိုင်းရပ်စ်ပိုးကူးစက်မှုဟာပိုတိုးလာတဲ့လုံးဝအံ့ဩစရာကောင်းလောက်တဲ့နှုံးနဲ့ကူးစက်မှုတွေတိုးလာနေတာပါလို့အင်္ဂလန်ကကျန်းမာရေးဌာနအကြီးအကဲဒေါက်တာခရစ်ဝူဒီကပြောဆိုသွားတာပါ။အိုရူနေကကိုဗစ်ကူးစက်သူအသက် 8,800 ကျော်ရှိခဲ့ပြီးတော့ဒီနှစ်ဇန်နဝါရီလနောက်ပိုင်းကူးစက်မှုနှုန်းဖြန်းဖြန်းသတ်မှတ်ချက်ထက် 16 ရာခိုင်နှုန်းပိုတိုးလာတာဖြစ်ပါတယ်။ Omicron ဗီဇမျိုးကွဲတဲ့ဒီကိုဗစ်ရောဂါကူးစက်မှုကြောင့်ပြီးခဲ့တဲ့ရက်ပိုင်းကပဲလူတဦးသေဆုံးခဲ့ပါသေးတယ်။ကူးစက်မှုနှုန်းမြန်ဆန်တဲ့ဗီဇာပြောင်းပို့တဲ့အန်ဒီယေကိုပညာရှင်တွေလွတ်လာစုံစမ်းနေချိန်မှာပဲအလဲရာသီလာမဲ့သတင်းပတ်တွေအတွင်းကူးစက်မှုနှုန်းပိုတိုးလာမှာကိုမျှော်လင့်ထားကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာပိုင်းတိုမီတာ25 kHz 7883ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ချက်တာရင်းညာသတင်းတွေကိုဆက်ပြောပြနေပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုဗစ်ကူးစက်မှုပြန်မြင့်တက်လာတာကြောင့်ခက်ခွက်ခွာနေရတာပါဝင်ကာကွယ်ရေးစည်းကမ်းတွေပြန်တင်းကျပ်လိုက်ပါပြီ။တနေ့ကစံချိန်ချင်းကူးစက်သူ 8,800 ကျော်နဲ့မနေ့က 8,600 ကျော်ဆက်တွေ့ခဲ့ပြီးမှပဲလာမယ့်စနေကစပြီးဇန်နဝါရီလ2ရက်အထိကာကွယ်ဆေးထိုးရသူတွေတော့၄ဦးထက်ပိုမစုဖို့ကိုရီးယား CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကဒီနေ့ကြေညာလိုက်ပါတယ်။ဒါ့အပြင်စားတောက်ဆိုင်ကော်ဖီဆိုင်နဲ့အရက်ဘားတွေကိုည9နာရီမှာပိတ်ဖို့နဲ့ရုပ်ရှင်ရုံတွေနဲ့အင်တာနက်ကဖေးတွေကိုလည်းည10နာရီနောက်ဆုံးထားပိတ်ဖို့ဒီ CDC ကြေညာချက်ထဲမှာထည့်သွင်းထားပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးရသေးတဲ့သူတွေအနေနဲ့တော့စားတောက်ဆိုင်တွေနဲ့ဝင်ခွင့်မရပဲအပြင်လျှာပြင်မှာတူတူစည်းတမ်းခွဲစားတာဒါမှမဟုတ်ပါဆယ်ဝယ်ဖို့ပဲဒီကြေညာချက်မှာခွင့်ပြုထားပါတယ်။ကိုရီးယား CDC ကူးစက်ရောဂါဌာနရာရှိ John On Jong ကအခုကာလအတွင်းလူထုကြားကိုဗစ်ကိုကံအားမြင့်တင်နိုင်ဖို့အားဖြည့်ကာကွယ်ဆေးထိုးတာနဲ့ကောက်ဆေးမထိုးရသေးသူတွေကိုစထိုးပေးတာတွေမြန်မြန်နဲ့အနေကင်းအောင်လုပ်သွားမယ်လို့ပြောလိုက်ပါတယ်ခင
်ဗျ။ရောကိုရီးယားနိုင်ငံရဲ့လူခွေအခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းတရားဝင်အတီလင်းချပြဆွေးနွေးဖို့အမေရိကန်ပြည်ထောင်စုနဲ့လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတချို့ကမနေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ The people of the DPRK are systematically denied their fundamental freedoms by one of the most repressive and totalitarian regimes in the world.
မြောက်ကိုရီးယားနိုင်ငံကပြည်သူတွေဟာသူတို့ရဲ့အခြေခံအခွင့်အရေးတွေစနစ်တကျငြင်းပယ်ခံနေရပြီးကမ္ဘာမှာအဆိုးအဝါဆုံးဖိနှိပ်တဲ့အာဏာရှင်စနစ်အောက်မှာနေနေရတာပါ။မြောက်ကိုရီးယားအစိုးရကလူတသိန်းကျော်ကိုနိုင်ငံရေးကျဉ်းသားအဖြစ်ရဲဘက်စခန်းတွေမှာဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်။အကျဉ်းချခံရသူတွေဟာနှိပ်စက်ညှဉ်းပန်းတာအလုပ်ကျန်းခိုင်းစေခံရတာအကျဉ်းချုပ်စီရင်သက်ဖြတ်တာငတ်မော်တာတွေနဲ့လိမ်ပိုင်းဆိုင်ရာကြမ်းမအခြေခံခွဲခြားတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရပါတယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာဒီအမေရိကန်သံတမန်ကြီးလင်ဒါသောမတ်ဂရင်းဖီးလ်ကပြောဆိုသွားတာပါအက်စတိုးနီးယားနိုင်ငံရဲ့တောင်းဆိုချက်ကိုပြင်သစ်အိုင်လန်ဂျပန်နော်ဝေး UK နဲ့အမေရိကန်ပြည်ထောင်စုကထောက်ခံတဲ့ပူးတွဲချေညာချက်တရက်ကိုလည်းမနေ့ကထုတ်ပြန်လိုက်ပါတယ်မြောက်ကိုရီးယားရဲ့လူခွင်ချိုးဖောက်မှုတွေကိုတရားဝင်အခိုင်အမာမှတ်တမ်းတင်ထားတယ်လို့လည်းသံတမန်ကြီးလင်ဒါသောမတ်ဂရင်းဖီးလ်ကပြောပါတယ်ခင်ဗျာ
၈နှစ်ဖေဖော်ဝါရီလမှာကျင်းပမယ့်တရုတ်ဘီဂျင်းဆောင်းရွက်တဲ့အိုလံပစ်ပွဲတွေမှာဝင်ရောက်ရှင်တင်ကြမယ့်နိုင်ငံတွေရဲ့အားကစားသမားတွေအနေနဲ့အင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုမယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပေမဲ့ Great Firewall လို့ခေါ်တဲ့တရုတ်နိုင်ငံရဲ့တင်းကျပ်တဲ့အင်တာနက်ဆက်သွယ်ရေးစနစ်ကိုအခုလိုရှာရှာပွားပွားဖွင့်ပေးပြီးလွတ်လပ်စွာသုံးစွဲခွင့်ပြုမယ်ပေါ်တော့အားကစားသမားတွေကအထူးသတိထားကြရလိမ့်မယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့တရုတ်စစ်ဘက်ကယူဆထားတဲ့နိုင်ငံတကာမှာလူကြိုက်များသုံးဆွဲနေတဲ့ app တွေ၊လူမှုကွန်ရက်တွေ၊ internet website တွေကိုကတ်သက်တားမြစ်တဲ့နည်းပညာတွေအားကောင်းတရုတ်နိုင်ငံကစေစုနည်းနဲ့ခြေပြီးစူးစမ်းဆောင်ရွက်လာကြတာပါ။ 2022ခုနှစ်ဆန်းကတီအိုလံပစ်ပွဲကိုဝင်ရောက်ရှိပြိုင်ကြမယ့်အားကစားသမားတွေနေမဲ့အိုလံပစ်ရွာနိုင်ငံခြားကသတင်းမီဒီယာသမားတွေတက်ခိုမဲ့ဟိုတယ်တွေအပြင်တခြားနေရာတွေမှာပါအင်တာနက်ကိုအကန့်အသတ်မရှိသုံးဆက်ခွင့်ပြုဖို့တရုတ်စစ်ဘက်ကအတည်ပြုထားကြောင်းနိုင်ငံတကာအိုလံပစ်ကော်မတီက VO ကိုအီးမေးလ်ကတဆင့်အတည်ပြုပြောခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းဒေသကိုအင်အားဖြင့်တိုင်ဖုန်းမုန်တိုင်းတစ်ခုချဉ်ကပ်လာနေတာကြောင့်လူတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။အဲ့ဒီလူတွေကိုကျောင်းတွေအားကစားရုံတွေနဲ့တခြားအစိုးရအဆောက်အုံတွေကိုရွှေ့ပြောင်းထားပြီးဖြစ်တယ်လို့လည်းဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။တချိန်တည်းမှာပဲ Omicron COVID-19 မျိုးကွဲတဲ့ကူးစက်မှုတွေဖိလစ်ပိုင်နိုင်ငံမှာဖြစ်လာနေတာကြောင့်လူစုလူဝေးတွေကိုရှောင်ကြဖို့ကိုလည်းအာဏာပိုင်တွေကသတိပေးထားပါတယ်။ Rai လို့နာမည်ပေးထားတဲ့တိုင်ဖုန်းမုန်တိုင်းဟာအခုနောက်ဆုံးတိုက်တာကြက်ရတော့ဖိလစ်ပိုင်တောင်ပိုင်းဆူရဂေါ Del Norte ပြည်နယ်အရှိတ်19မိုင်ကွာမှာတနားရီကိုလီတိုင်နှုန်း115မိုင်နှုန်းနဲ့အနောက်မြောက်ဘက်ကဦးတည်ပြီးတော့15မိုင်နှုန်းနဲ့ရွေ့ရှားနေတယ်ဆိုပြီးတော့မိုးစလပညာရှင်တွေကပြောပါတယ်မုန်တိုင်းဟာဖိလစ်ပိုင်အရှေ့တောင်ပိုင်းကဒီနဂတ်ကျွန်းစုတွေကိုဒီနေ့ခြားသာပရီနေ့နောင်ပိုင်းမှာဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းရကြောင်းမိုးလေဝသပညာရှင်တွေကဆိုပါတယ်ဖိလစ်ပိုင်တောင်ပိုင်းနဲ့အလယ်ပိုင်းကဖိနေတွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပြီးတော့မုန်တိုင်းလမ်းကြောင်းပေါ်နဲ့အနီးအနားမှာရှိတဲ့ဒေသခံတွေကိုလည်းရေကြီးရာတွေမြေပြိုရာတွေဖြစ်နိုင်တဲ့ကမ်းရိုးတန်းဒေသနဲ့အနီးပိုင်းတွေမှာမနေကြဖို့ကိုသတိပေးထားပါတယ်ခင်ဗျာ
ကြတာရင်းများရဲ့နောက်ဆုံးရသတင်းတွေကိုဦးဝင်းမင်းနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကလာတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ကရင်ပြည်နယ်၄ကီကောမြို့တမှာ KNU နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတဲ့အကြောင်းပြောပြပေးချင်ပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီခရိုင်တွေက KNU တပ်မဟာ6ထိန်းချုပ်ရာ၄ကီကောမြို့တစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီး AR တိုင်းကလွှတ်တော်အမတ်2ဦးအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးခဲ့ပြီးတဲ့နောက် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဟာဒီကနေ့ထိဆက်ဖြစ်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်၄ကီကောအပါအဝင်အနီးနားကျေးရွာကကျေးရွာသားတွေ800ကျော်ဟာထိုင်းဘက်ကိုခိုးလုံကြရပါတယ်။ဒီအကြောင်း VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာ၄ကီကောမြို့တစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးမြောင်းမြလွတ်တော်အမတ်ဒေါက်တာဝေလင်းအောင်နဲ့အိမ်မဲလွတ်တော်အမတ်တို့အပါအဝင်တက်ချွတ်လှုပ်ရှားသူတွေကိုဖမ်းဆီးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်800ထက်မနည်းထိုင်းနိုင်ငံဘက်ချမ်းကမဲ့ကိုကင်းကြီးရွာကိုခိုးလုံလာတယ်ဆိုပြီးအဲ့ဒီနေရာမှာရှိနေတဲ့ကရင်မျိုးသားမီဒီယာကမန်မျိုးမြင့်ကအခုလိုပြောပြပါဗျ။
တိုက်ပွဲဖြစ်တော့အခုကတိုက်ပွဲကမနည်းရဖြစ်တယ်ဒီနေ့ဆိုလို့ရှိရင်ဒီမနေ့ပိုင်း9နဲ့ကျွန်တော်စပြီးတော့ဒီလက်နဲ့ကြီးပါနဲ့ဖြစ်တော့ဒီသာခံများတော့အဲ့ဒီမှာလေးကီကောမျိုးတဲ့ပေါဝင်ပေါ့နော်။အဲ့ဒီမှာရှိတဲ့ဒီမဲ့ဝါချီပါညာအဲ့မှာရှိတဲ့အဲ့ဒီအနီးနားကျွာတွေအကုန်လုံးကလူတွေကရှောင်ရတယ်လေ။တိဆောင်တဲ့လူတွေအ낵ကလူကအခုဆိုရင်အခုနောက်ဆုံးရစင်ရဆိုရှိရကျော်သွားပြီထိုင်းမဲ့ချမ်းကိုကူးတာပေါ့နေကြာပေါင်ရင်းမျိုးထိုင်းမဲ့ချမ်းနေကြာပေါင်ရင်းမျိုးဖြတ်ကျော်ဖြတ်ပြီးတော့ထိုင်းမဲ့ချမ်းမက်ကိုကင်းရွာတွေကိုသွားပြီးတော့မက်ကိုကင်းရွာရဲ့နေသားမှာခိုးလုံတာပေါ့သူတို့ခိုးလုံတဲ့နေရာတော့မက်ကိုကင်းရွာရဲ့နေကြာပေါင်ရင်းမျိုးကန်နပူးမှာရှိတဲ့အရင်တော့စိုက်ပြီးမွေးမြူရေးလုပ်တဲ့ဂိုဒေါင်တွေမှာပေါ့ဖခင်အခုကအဲ့ဝင်းကြီးညာကျန်လာတော့အဲ့ဒီကိုတော်အလွတ်တီရှိတာပေါ့
လေးကီကောမြို့တက်ထဲကိုရောက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကအရာရှိတွေအပါအဝင်ထိခိုက်ဒေဆုံးမှုတွေရှိနေကြောင်း KNU နဲ့အတူတိုက်နေတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်လက်နက်ကြီးလက်နက်ငယ်နဲ့စနိုက်ပါတွေပါသုံးပြီးပစ်ခတ်တာကြောင့်စစ်ကောင်စီဘက်က10ခန်းလောက်ဒေဆုံးဒဏ်ရာရရှိတာရှိတယ်လို့ပြည်သူ့ကာကွယ်တပ်ဖွဲ့ကသောဦးထိခိုက်ဒဏ်ရာရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဆိုပါတယ်နှစ်ဖက်တေဆုံဒဏ်ရာရတဲ့စီးရင်ကိုတော့တီးခြားအတည်ပြုလို့မရသေးပါဘူးလေးကေကော်တဲကနေထွက်ခွာခွင့်တောင်းနေတဲ့စစ်ကောင်စီတပ်တွေကိုဒီကနေ့မနေ့အစောပိုင်းမှာတော့ KNU တပ်တွေကလေးကေကော်ကနေထွက်ခွာခွင့်ပြလိုက်တယ်လို့လည်းလေးကေကော်မှရှိနေတဲ့ကိုစောမွန်ကပြောပါတယ်
အဲ့တို့ကတော့ဒီဟိုမနေ့စောကြီး၄နာရီထွက်သွားတယ်အဲ့ဒါဆိုသတိပေးဖို့မတူသတိပေးတာအဝင်ပြတယ်အဲ့ဒါထွက်လာတယ်အဲ့တော့တို့လည်းပြီးထွက်လိုက်တယ်ဒီဘက်မှာနောက်ပြီးတော့ကိုယ်ယူလာကြည့်မယ်ကြောက်လို့လေအဲ့ဒါနဲ့ပြီးထွက်လိုက်တယ်တို့ကဟိုလီလီဘော်တဲမှာတော့မရှိအဲ့တို့ဖလူဘက်ကိုတော့တပွဲပိတ်ထားတယ်အဲ့ဒါဆိုသတိကိုပိတ်ထားတယ်နေစလီပိတ်တယ်ခွာနေစိုးတဲ့ဟိုထိကိမှုဖြစ်တယ်လေ
ဒီကေကောမှာသူတို့တပ်ဖွဲ့ဝင်တွေမရှိတော့ဘူးဆိုတာကိုစစ်ကောင်စီတရင်ပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကလည်း VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
ဒီကောဖက်မှာတော့မရှိတော့ဘူးကျွန်တော်တို့ကတော့လုံလုံကြီးကစစ်စေးမှုတော့ဆက်လက်ပါမယ်အဲ့ဒီကောကရောင်ဖက်မှာသုံးပိုင်းတော့မှရှိတယ်မဲထောသမီးအားရှိတယ်လုံလုံကြီးနေရာတူတူကြီးညနေပိုင်းကဝင်ရောက်ပြခတ်တာတော့ရှိတယ်အဲကျွန်တော်တို့စီကတော့ဒီအဖွဲ့ဝင်တွေတော့လုံလုံကြီးဖွဲ့ဝင်တချို့တော့ဒါဆက်တဲ့နေရာတွေတောက်သုံးနေရပဲရှိသေးတယ်
အဲ့လည်းပတ်သက်လို့ရတယ်လို့သူတို့ကြီးကအောင်ဝမ်မှုကဆက်လက်လှုပ်ဆောင်နေရှိပါတယ်။၄ရက်ကမြို့တက်ကနေစစ်ကောင်စီတပ်တွေထွက်သွားပြီမဲ့၄ရက်ကအနီးမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီဇင်ဘာလ16ရက်နေ့နေ့လယ်ပိုင်းထိလက်နက်ကြီးတန်တွေကြားနေရတယ်လို့လည်းဒေသခံတွေကဆိုပါတယ်။အခုချိန်ထိတော့
အဲဒီလိုပဲဒီကပါသူတို့ဟိုသူတို့ပထုခန်းကြီးရမ်းကြရှိတယ်အဲကျန်တဲ့ဒီကတော့သူတို့ပါပါပဲဒီနေရာဒီမှာတော့သူတို့60လောက်ခန်းနေတယ်သူ60လောက်ခန်းနေတယ်ဟိုကမဟုတ်ပါဘူးသူကတော့ဒီအန်ဒီဒီစီအဘေးရဲ့အာဆက်သွယ်ဆက်ဆံရေးလေးပြည်အဖွဲ့နဲ့ဆက်သွယ်တာဒါတော့သူဥပဒေဆိုင်မှာကျွန်တော်ဆက်လက်ဆောင်ရပါလိမ့်။
မဲထော်တလေးရွာဘက်မှာတော့စစ်ကောင်စီတပ်တွေကလူမှုတွေကိုဖျက်ဆီးသွားလာဝင်မပြုဘဲစစ်ရင်နန်းတွေပဲဖျက်ဆီးသွားလာနေတယ်လို့ဒေသခံတွေကဆိုပါတယ်။မဲထော်တလေးရွာဟာညဝီဝလီကားလက်မပေါ်မှာရှိပါတယ်စစ်ကောင်စီတပ်တွေကအဲ့ဒီနေရာတွေမှာနေရာယူတက်ဆွဲလာတဲ့အတွက်မဲထော်တလေးအပါဝင်ဖလူကြီးဖလူလေးပဟိကလောမင်းလက်ပံ၄ကီကော်ရတဲ့ကိုစားတဲ့
ပြခတ်မှုတွေကြောင့်မလွတ်နိုင်တဲ့ခြေရွာတွေကလူလူတွေဟာတောင်ရင်မြစ်ကိုဖျက်ပြီးထိုင်းတပ်ကိုထွက်ပြေးလာနေကြပါတယ်ရှင်။မဲအေးမှာပြောပြပေးခဲ့တာပါတဆက်သေးပါပဲ။ဒီပေးရင်ဘက်ကစစ်ဆောင်တွေရဲ့နောက်ဆက်တွဲအခြေအနေတွေကိုကြည့်ကြရအောင်ပါ။ဒီပေးရင်မြို့အနီးခြေရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေလုပ်နေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်
တပြေသာမှန်သာစတဲ့ကြေးရွာတွေမှာဒီဇင်ဘာ17ရက်နေ့ကစလို့စစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေလုပ်နေတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေတိမ်းရှောင်နေကြရတာပါစစ်ပေးဆောင်တွေအနေနဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့စစ်ပေးဆောင်တွေကိုကူညီပေးနေသူတဦးကပြောပါတယ
်ကျွန်တော်တို့နဲ့ဟိုမြို့နယ်ကျေးရွာပေါ့နော်ကျွန်တော်နေဖြစ်တဲ့ဘောဘမှန်တဲ့တပြေသာပေါ့အဲ့ဘက်ကိုလာတယ်ပေါ့မြေပေါ်ရရှိဟုတ်အဲ့တော့အဲ့ဘက်ကလည်းကျွန်တော်တို့လွတ်ရအောင်ပြရမယ်တခြားဘက်ကကျွန်တော်ပြီးတော့3ခုလောက်ရှိတယ်2ခု3ခုလောက်ရှိတယ်ဟုတ်ဒီကြောင်စီပီဆောင်ဆန်ရီကဘူးဆန်ရီကလိုအပ်တယ်ဆောင်းနေရတယ်လိုအပ်တယ်ပေါ့ဒါပေါ်တော့မယူနိုင်ငံမယူနိုင်ငံဘူးလေတိုင်းပြီးရတာစီဝါတော့လာတာကြီးတော့မလိုအပ်ဘူးကျွန်တော်တို့ကျွန်တော်တို့ဘူကတော့စီဝါရတယ်ဒီခုတော့ဆောင်းတို့မြေတွေတို့တော်တော်လေးတော့အကူညီပေးလို့ရတယ်ဒီဆန်ရီကတော့မလိုကြဘူးဒီမှာကျရိတ်ခါရိတ်ခါဒီဒီတော့ရာဒီနေ့အခါရောမလို့ရှိရတော့အားရတော့ခက်ခဲတာပေါ့
စစ်ကောင်စီစစ်ကြောင်းဝင်ရောက်ရှာဖွေပြီးပြန်ထွက်ချိန်ဒီဇင်ဘာ14ရက်နေ့မှာဒေသခံလူငယ်3ဦးကိုလည်းတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့နေရာတွေကိုဝင်ရောက်ရှာဖွေတာတွေဇက်တိုက်ပြုလုပ်နေပြီးဒေသခံတွေမှာလည်းစိုးရိမ်ပြီးထွက်ပြေးတိမ်းရှောင်နေကြရတာပါစမားရည်တင်းငိမ်မှာစစ်ကောင်စီတပ်တွေဟာကြေးရွာတွေမှာမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေလုပ်နေတာဖြစ်တဲ့အတွက်စမားတွေအမဲ့လွန်ပြီးရည်တင်းငိမ်ကျော်လွန်နေတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်ခုနှစ်ချိန်ကတော့ကျမတို့ပတ်ဝန်းကျင်မှာတော့လေအဲ့ဟာကိုအာရုံမဆိုင်အားသေးဘူးဟိုတချို့နေရာတွေဆိုရင်ကျမတို့ဆိုရင်ကျမကျွန်းတာကောင်းမှာပေါ့နော်အဲဒေသအတုံးဆိုကျွန်းတာပေါ့အမဲ့ကြီးတောင်တချို့ညွန်းနေပါမယ်ဟိုလူမျိုးတွေကလည်းဒီလိုတချို့ဘယ်လိုကောင်းမှာရိတ်တဲ့သူတွေလည်းထွက်တော့ရင့်နေကြပြီကိုဟာနဲ့ကိုနီးစက်ရနီးစက်ရမိသားစုကြီးလိုက်ပေါ့နော်အရင်တော့ကတော့ကျမတို့ရူတင်းချီလူတက်တွေနဲ့အဲ့လိုမျိုးတခါတည်းထိုးပြီးတော့မှရှူလိုက်တာခုကတော့အဲ့တက်တွေကလည်းသူတို့ကိုယ်တိုင်ကလည်းတိတ်မလိုက်ရဲဖြစ်နေရတယ်အဲ့တက်အခက်ခဲတွေကြောင့်ရောပြောဒီရွာပြန်လိုက်ဒီကျမတို့တတိယတက်ချဝဲတဝိုက်ကြလေအဲ့လိုတက်ထိုးနေတာဖြစ်တဲ့အတွက်အဲ့လိုစိတ်မကြေးရသေးဘူးစက်တွေနဲ့ရူတင်းချီတက်တွေနဲ့ထိုးမယ်ဆိုရင်တော့တဘာကြီးကအရင်ကြည့်ရဲ့အတွက်ဟိုအထက်ဒီရကြော့သွားတဲ့အမိသားတွေတော့ရှိမှာပေါ့နော
်ဒီပင်းမြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုဝင်ရောက်ပြီးနေမြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါ တိုက်ပွဲပြင်းထန်တဲ့အတွက်နိုဝင်ဘာလ28ရက်နဲ့ဒီဇင်ဘာ9ရက်တို့မှာစစ်ကောင်စီကလေကြောင်းကနေရဟန်းရင်နဲ့ပြစ်ခတ်တာတွေလုပ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါတိုက်ပွဲပြင်းထန်တဲ့အတွက်နိုဝင်ဘာ28ရက်နဲ့ဒီဇင်ဘာ9ရက်တို့မှာစစ်ကောင်စီကလေကြောင်းကနေရဟန်းရင်နဲ့ပြစ်ခတ်တာတွေပြုလုပ်ခဲ့လို့အရက်သားတွေတည်ဆုံခဲ့တာလည်းရှိပါတယ်ဒါအပြင်နေမြေရှင်းလင်းတဲ့စစ်ကောင်စီတပ်တွေဟာမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရတာလည်းရှိပါတယ်ခင်ဗျာ
ဒီတရင်ဒုက္ခတွေရဲ့နောက်ဆုံးအခြေအနေတွေကြောင့်ကိုဇော်ဝင်းလိုင်ကပြောပြပေးသွားတာပါအခုတခါတော့ရခိုင်မှာ PDF အဖွဲ့တွေနဲ့ဆက်ဆက်မှုနဲ့ဖမ်းဆီးခံထားရသူတွေရှိတဲ့တဲ့ဆက်ပြောပြပေးပါမယ်ရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ကိုဝေထောက်ပံ့နေဆိုပြီးတော့တန်တရားနဲ့ဖမ်းဆီးခံထားရသူတွေ၈ယောက်အထိရှိလာပါပြီပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကလည်းတောင်ကုန်းမြို့နယ်ကလူငယ်ကွန်ရက်ဥက္ကဋ္ဌဖြစ်တဲ့ကိုမင်းကိုဦးကို PDF နဲ့ဆက်ဆက်တဲ့ဆိုပြီးရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးသွားပါတယ်။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းနေတဲ့အချိန်မှာဒေသခံတွေကိုအခုလိုဆွဆွဲချက်တွေနဲ့ဖမ်းဆီးတာမျိုးမလုပ်သင့်ဘူးလို့လည်းရခိုင်နိုင်ငံရေးတုံ့တက်သူဥဖေတန်းကပြောပါတယ်။ရခိုင်ကလာတဲ့ဒီသတင်းကိုဦးသိန်းခါဦးကတင်ပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်ကလူငယ်ကွန်ရက်ဥက္ကဋ္ဌကိုမင်းကိုဦးကို PDF တွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့မနေ့ပိုင်းကနေကလေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူကိုမင်းကိုဦးရဲ့ဖခင်ဖြစ်သူဥက္ကမောင်စိန်ကပြောပါတယ
်အဲခြေလေးနေနာနေ6နာရီအချိန်ကမှရခိုင်မှုကခိုခိုင်းလို့သွားတခွန်းခွန်းလာပို့ချလို့ခဏလိုက်ခဲ့ပါစသီးလို့လူခဏရောင်းလောင်းရေးပါအရဲဝဲရဲဆက်နေလိုက်သူကယူနီဖောင်းနဲ့မောက်ဒီလိုပဲရိုးရိုးအရဲအဝဲနဲ့လာပြီးတော့ရခိုင်မှုကမဲကူကိုသွားတခွန်းခွန်းလာပို့ချလို့ရခဏလက်ကပါခေါ်ကြောင်လဲလို့လာရပါရဲ့ဆိုပြီးတော့ခေါ်လိုက
်ကိုမင်းကိုဦးကတောင်ကုန်းမြို့နယ်အတွင်းကလူမျိုးရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေသူတူဖြစ်တယ်လို့ပညာသင်ကြားဖို့ခက်ခဲတဲ့သူတွေကိုအခမဲ့အင်္ဂလိပ်စာသင်ပေးနေတဲ့သူတယောက်လည်းဖြစ်ပါတယ်လက်ရှိမှာတော့သူ့ကိုတောင်ကုန်းမြို့မှရဲစခန်းမှာထိသိမ်းထားပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50ညနဲ့တရားစွဲဆိုထားတယ်လို့ဖခင်ဖြစ်သူဦးခမောင်စိန်ကပြောပါတယ
်နေပြည်တော်ကဟိုအမိန့်ပြီးလိုက်ပြီပါအမိန့်ပြီးလိုက်ပြီသိသိပါဆိုတဲ့အမိုင်းနဲ့တောင်ကုန်းမြို့နယ်ရိစကန်ကသိသိနေငေါ့ချင်ရဆိုတဲ့ပုံမှန်နဲ့ဗမာပြည်ထဲမှာပူညီဆိုတဲ့ပုံမှန်နဲ့ရဲ့လို့ဆန်းလာရင
်ရခိုင်ပြည်နယ်မှာစစ်တကအနာသိမ့်ပြီးကလေးက PDF လှုပ်ရှားမှုတွေလည်းမရှိဘူးလို့ရခိုင်တွင်အနေနဲ့အာဏာရှင်စက်ကြီးလှုပ်ရှားမှုတွေမှာပါဝင်နေတာလည်းသိမတွေ့ရပါဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကြီးဆိုတဲ့နေရာတွေမှာတော့အာဏာရှင်စက်ကြီးဆန္ဒပြတာတချို့လောက်သာတွေ့ရပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နားလည်မှုနဲ့ပြည်ကရထားပြီးရခိုင်ပြည်တည်ငြိမ်ရေးချမ်းနေတဲ့အချိန်မှာရခိုင်ဒေသခံတွေကိုဖမ်းဆီးပြီးအကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုနေတာတွေမလုပ်သင့်ဘူးလို့ရခိုင်တကယ်လေးလာသုံးသက်သူဥဖေတန်းကပြောပါတယ
်။ချင်းချင်းပြောရမယ်ဆိုရင်တော့ရခိုင်တွေက PDF လုပ်ငန်းတွေပေါ်မှာသိပြီးတော့အာယုံစိုက်ပြီးတော့ပါဝင်လာပြီးကုလမှုဆောင်ရွက်တာတွေအဲ့လိုထောက်ပံ့တာတွေလို့မရှိတော့ဘူးကျွန်တော်ဟောနားလည်ပါတယ်။အဲ့ဒါလည်းရခိုင်ပြည်ရဲ့အခြေအနေရပါတော့။ဒါဒီလိုရှိနေမှာဒီဖားနေရှိတယ်ဆိုတော့ဟောကျွန်တော်တို့ဒီဆက်သွယ်ရေးလမ်းကြောင်းအနေနဲ့သူတို့ပြောသလိုပေါ့နော်ဟော၆ပတ်နဲ့ဆက်သွယ်ရဲဆိုတော့အကြောင်းပြချက်တော့ရှိမှာပေါ့ဒါပေမဲ့လောလောဆယ်မှာဒါတင်းအောင်ထင်းနေစဉ်းစားနေတဲ့အခြေအနေရှိတဲ့ကာလမျိုးမှာပေါ့နော်ဟောဒီလိုဖားနာရှိရတာမကောင်းပါဘူးဟောဒါကမလို့အခုချိန်မှာလဲဘာလို့ရခိုင်ပြည်နယ်မှာဘာမှလှုပ်ရှားမှုမရှိဘူးပေါ့နော်ဟောဒါပေမဲ့သူတို့အဲ့လိုမပေါ်ရအောင်ပေါ့အော်သူတို့ပြီးတော့ထိန်းတာလည်းခြေပေါင်းပြစ်တာလည်းပေါ့။အရှုံးကြီးတို့ပြောရရင်လည်းရခိုင်ပြည်နယ်ပြည်အေးရတယ်မှာအဲ့လိုလူမျိုးတွေကိုဖမ်းနေစီးတယ်ဆိုတော့ဟောကျွန်တော်တို့လည်းအဲဒါကမဖြစ်ခြင်းဘူး။ဒါမလဲမချောင်တာဆိုတော့အကြောင်းပြချက်နဲ့မလုပ်သင့်ဘူးဟိုထင်ပါတယ်နော်
။ဒီကနေ့ဒီ PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးခံထားရသူတောင်ကုန်းမြို့တွေကနှူးတန်ထွန်းမြို့တွေကအမျိုးသမီးနှူးနဲ့အမျိုးသားနှူးပါအဝင်ကြောက်ဖြူမြို့တွေကအမျိုးသမီးတူနဲ့ရောင်မျိုးတွေကလူငယ်စာရေးသူဒူးစီလိုဖြစ်ပြီးအချမ်းဖက်တက်ကြည်ပုံမှန်တွေနဲ့တရားစွဲဆိုခံထားပါပဲပြီးခဲ့တဲ့နိုဝင်ဘာလကစပြီးဒီကနေ့အထိရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ဆက်ဆက်တဲ့ထောက်ပံ့နေဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံတရားစွဲဆိုခံထားရသူ၈ဦးအထိရှိလာနေပြီဖြစ်ပါတယ်
ဒင်းတိုင်းကိုပြပြပေးသွားတာပါအခုဆက်ပြီးတော့ပြည်내တိုင်းဝင်ကြီးချုပ်တချို့အပေါ်ဆွဲချက်တွေထပ်တိုးလိုက်တဲ့အကြောင်းပြောပြပါမယ်မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်းညိုအပါအဝင်တိုင်းဝင်ကြီးချုပ်တချို့ကိုရွေးကောက်ပွဲကော်မရှင်ကတရားစွဲဆိုဖို့တရားရုံးမှာဦးတိုက်လျှောက်ထားတာကြောင့်အမှုထပ်တိုးရင်ဆိုင်ရမယ့်အခြေအနေတွေမှာရှိနေပါတယ်မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အာဂတိအမှုတွေကိုလာမဲ့ဒီဇင်ဘာလကုန်ပိုင်းမှာအပိသက်စီရင်ချက်ချဖို့ရှိနေပါတယ်။ပြည်내တိုင်းဝင်ကြီးချုပ်တချို့ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်စုမုံကပြောပြပေးပါမယ်
။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှန်99ခါခွေးနဲ့ဂျွန်လာထဲမှာအလုတ်ကျန်းနဲ့ထောင်နှံနှစ်နှစ်အချခံထားရတဲ့မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုရွေးကောက်ပွဲကာလမှာမလျော်ဩဇာသုံးပြီးတော့မဲအလွဲတုံးစားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့စစ်ကောင်စီကနေခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကနေတရားစွဲဆိုလိုက်တယ်လို့သူရှိနေက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။နောက်တစ်ခုချက်တိုးတယ်ဗျာဒီနေ့ရောကျွန်တော်သိရတာပေါ့နော်ကျွန်တော်လည်းဒီနေ့မှသိနေတရားလေးတရားသိရတာပေါ့နော်ချက်တိုးတယ်ဒါမှသိရဆိုတော့ဘယ်လိုဘာဥပဒေနဲ့ဆွဲထားရဆိုတော့ဟိုသိတော့သိတယ်ဒါပေမဲ့ပုံမှန်ဘယ်လောက်ဆိုတော့မသိသေးဘူးဝင်းမှုနဲ့တရားရုံးမှာရွေးကောက်ပွဲဥပဒေနဲ့ဒီကဘယ်ကောင်ရှင်ရနေပြီလို့မှတီလိုလုပ်ပြီးတော့ဥတိုက်ချောက်ပြီးတော့တရားဆွဲတာအမှုကတ်တိုးပါလေမကွေးမြို့နယ်တရားရုံးမှာအဲ့ဒါ20နှစ်ယုံကြည်လို့ပြောပါနဲ့ခရိုင်ရွေးကောက်လာမြို့နယ်ရွေးကောက်လာမတည်ဘူးအဲ့ဒါရွေးကောက်ပွဲဥပဒေနဲ့ဖြန့်ပြီးတော့ဥတိုက်ချောက်တာပေါ့ဒီရဲကြီးမပိုင်နဲ့အမှုဥတိုက်ချောက်တာတရားရုံးမှာကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေကညာရင်းမှုရောက်တဲ့ပုံမှန်နဲ့ဆွဲတဲ့သဘောပေါ့
အမှုအသေးစိတ်ကိုအတိအကျမပြောနိုင်သေးသလိုစတင်စစ်ဆေးဖို့ယုံကြည်ပေးထားတဲ့ဒီဇင်ဘာလ20ရက်နေ့ကျမှသာအသေးစိတ်ပြောပြနိုင်မယ်လို့သူကဆိုပါတယ်ဒေါက်တာအောင်မိုးညိုလိုပဲရွေးကောက်ပွဲကော်မရှင်ဘက်ကနေထပ်မံအမှုထပ်တိုးပြီးဆွဲခံခဲ့ရသူတဦးကတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ပဲဖြစ်ပါတယ်။သူမကိုပြီးခဲ့တဲ့ရက်ကအဲ့ဒီအမှုအတွက်တရားရုံးမှာဥတိုက်လျှောက်ထားပြီးပုံမှန်130ကားကြီးနဲ့တရားစွဲဆိုခဲ့တာကိုကြားနာခဲ့တယ်လို့နှီးဆက်သူတဦးကပြောပါတယ်။သူမကိုရုံးထုတ်ချိန်မှာတော့ဘာမှစိုးပွဲရမရှိဘူးလို့ဆိုပြီးတော့တရားရုံးကြားနာနေချိန်မှာတော့ထပ်ထပ်ပြီးတော့ထောင်ကိုပြန်မို့လောက်တာကြောင့်ဒီကြားနာမှုကဘလို့ဆက်ဖြစ်မယ်ဆိုတာမသိဘူးလို့ပြောပါတယ်။သူ့ကိုဆွဲဆိုထားတဲ့ပုံမှန်130ကားကြီးဆိုတာကတော့ရွေးကောက်ပွဲကာလမလျော်ဩဇာသုံးပြီးတော့မဲအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့အတွက်ဆွဲဆိုမှုဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်ဆိုရင်ထောင်ဒဏ်3နှစ်အထိချမှတ်နိုင်တဲ့အမှုဖြစ်ပါတယ်။သူ့ရဲ့ရှေ့နေတွေကိုဆက်သွယ်မေးမြန်းမှုစူးစမ်းပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးပါဘူး။မိသားစုကိုလည်းပြန်လည်မေးမြန်းတာမို့လို့အတိအကျမသိခဲ့ရပါဘူး။လက်ရှိမှာတော့ဒေါ်နန်းခင်ထွေးမြင့်ဟာအာဂတိအမှုတွေနဲ့ရောအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသကြီးပုံမှန်99ခါခွေးနဲ့ပါပြစ်ဒဏ်နှစ်ရှည်ကြာခံနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေတည်းကမန္တလေးတိုင်းဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုရွေးကောက်ပွဲနဲ့ပတ်သက်လို့ဆိုပြီးပုံမှန်နှစ်ခုတက်ပြီးတော့တရားစွဲဆိုမှုလုပ်ခဲ့တာမို့လို့အခုဆိုရင်ဒေါက်တာအောင်မိုးညိုနဲ့ဒေါ်နန်းခင်ထွေးမြင့်နဲ့ပါဆို၃ဦးရှိသွားပြီဖြစ်ပါတယ်။နောက်ပြီးတော့စစ်ကောင်စီဘက်ကဒီဝင်ကြီးချုပ်တွေကိုအာခရီအမှုတွေနဲ့တရားစွဲဆိုတာတွေလည်းရှိပါတယ်။အဲ့ဒီထဲကမှမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဒီနှစ်မကုန်ခင်မှာတော့အပိသက်အမိန့်ချမှတ်ဖို့ရှိနေပါတယ်။ဒေါက်တာအောင်မိုးညိုဟာနောက်ထပ်လည်းအာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲဆိုခံထားရတာကိုရင်ဆိုင်နေရုံဖြစ်ပါတယ်။သူရင်ဆိုင်နေရတဲ့အာခရီလိုက်စားမှုတိုက်ဖြတ်ရေးပုံမှန်95နဲ့စွဲဆိုထားတဲ့အမှုတွေအတွက်ပြည်ရဲ့ဒီဇင်ဘာလ9ရက်နဲ့10ရက်နေ့တွေမှာဆွဲချက်တင်ပြီးအမိန့်ချမှတ်လိုက်တယ်လို့သူ့ရဲ့ရှင်းလင်းကပြောပါတယ်။စစ်ကောင်စီဘက်ကဒေါက်တာအောင်မိုးညိုအပါအဝင်တခြားဝင်ကြီးတွေကိုဆွဲဆိုထားတဲ့အာဂတိအမှုပေါင်းက10မှုရှိပါတယ်။အဲ့ဒီထဲကမှဒေါက်တာအောင်မိုးညိုတယောက်တည်းကိုပဲဆွဲဆိုထားတဲ့အမှုကတော့6မှုတိတိရှိပါတယ်လို့သူ့ရှင်းလင်းကပြောပါတယ်။လာမယ့်အမှုအခြေအနေအသေးစိတ်ကိုလည်းအခုလိုသူကပြောပြပါတယ်
။ကျွန်တော်မှန်းတယ်23ရက်နေ့မှာအပြစ်လိုက်ဆောင်ချက်ပြီးလို့ရှိရင်30ရက်နေ့မှာအမိန့်ချမယ်လို့ကျွန်တော်ပြစ်ရတာပေါ့နော်ဆက်တင်မှာပြီးဖြစ်ကြမှာတရားသူကြီးနှုတ်လုံးကကျွန်တော်ရက်တရားကောင်ကနှိထားပြီလားဆိုတော့ကျွန်တော်အဲ့ရက်တင်နဲ့ကျွန်တော်တို့ကဟိုယူဆရတာပေါ့နော်23ရက်မှာပြီးတဲ့6ရက်ပြီးဟိုအစင်းလောက်ထားကြပါဆိုတော့30ရက်နေ့လို့ဖြစ်မယ်လို့ကျွန်တော်ယူဆတာပေါ့တပတ်ခွာပြီးတော့နော်30ရက်နေ့နဲ့စောရင်စောမယ်30ရက်နေ့တော့မကြဘူးလို့ပဲကျွန်တော်ဖြစ်လာတယ်ကျွန်မရဲ့ကိုနှမ်းလို့ရသွားပြီပေါ့နော်
ဆွဲချက်တင်ထားတဲ့အာခရီအမှုတွေအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နဲ့14ရက်နေ့မှာတော့ဒေါက်တာအောင်မိုးညိုအပါအဝင်ဆွဆွဲခံရသူတွေကကိုယ်တိုင်တက်ပြီးထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့ NLD ဆိုရလက်ထက်ကဝင်းကြီးချုပ်တွေတော်တော်များများကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးအာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုဥပဒေပုံမှန်95ခါခွေးတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်တွေတက်ပြီးတော့တရားစွဲဆိုခဲ့ပါတယ်အဲ့ဒီထဲမှာမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကရင်ပြည်နယ်ဝင်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်
ရခိုင်ပြည်နယ်ဝင်းကြီးချုပ်ဦးညီပူနယ်ပဲခူးတိုင်းဝင်းကြီးချုပ်ဦးဝင်းသိန်းတို့ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှာရတဇကြီးဥပဒေပုံမှာငါငါခါခွေတဘာဝဘေးအနေဆိုင်ရာပုံမှာတွေနဲ့ထောက်နှံနေအတီးတီချမှတ်ထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။
ဖြေကနေကြာသပင်းနေညပိုင်းအစီအစဉ်တွေကိုဆက်လက်အတန်းလှည့်နေပါတယ်။ဗီအိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုလိုင်းတိုမီတာ19ကီလိုဟတ်15.5တုံညာလိုင်းတိုမီတာ25ကီလိုဟတ်11ရှိခွန်တုံညာလိုင်းတိုမီတာ32ကီလိုဟတ်တင်9ခွန်9တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ကြာသပင်းနေညပိုင်းထုတ်လွှင့်ပေးနေတာအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင် ဒီနေ့ပြည်သူ့ကာကွယ်ရေးလှုပ်ရှားမှုဟာနေပြည်တော်နဲ့နီးကပ်နေတဲ့အတွက်ကြားစစ်မျက်နှာကိုစစ်အင်အားဖြစ်နေပုံရကြောင်းဦးအောင်ခင်ကရေးသားပြီးကိုညောင်ဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရှင်။
ဒီနေ့ကဗီလာအလဲပိုင်းကစပြီးနိုဝင်ဘာလအလဲပိုင်းအထိ၆လအတွင်းစစ်ကောင်စီတပ်နဲ့ကရင်နီတပ်ဖွဲ့တွေတိုက်ပွဲအကြိမ်ပေါင်း၁၀၀ကျော်ဖြစ်ပွားကြောင်းသိရပါတယ်။ကရင်နီတပ်မတော်ကရင်နီအမျိုးသားကာကွယ်ရေးတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ် PDF တွေကစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေဖြစ်ပါတယ်။ပြင်းပြနှုန်းနဲ့ဆိုရင်တစ်လအကြိမ် ၂၀ နီးပါးတိုက်ပွဲဖြစ်ပွားတာပါပဲ။ စစ်ကောင်စီတပ်သား၄၅၀ကျဆုံးတဲ့အတွက်လစဉ်85ရောက်တေဆုံးတဲ့သဘောဖြစ်ပါတယ်။ကရင်နီဘက်ကတော့တပ်သား၃၀နှစ်ဦးကျဆုံးပါတယ်။စစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံအယက်သား၁၀၀ကျော်အသက်ဆုံးရှုံးသွားရပြီး၂၀၀နီးပါးအပန်းခံရပါတယ်။စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ထားကြောင်းအင်း၄၀၀ကျော်ခရင်ရဖျားကြောင်း၇ကျောင်းပျက်စီးသွားပါတယ်။စစ်ဘေးဒုက္ခတွေတသိန
ပြည်နယ်ရှမ်းပြည်နယ်အစဖေကုံမြို့နယ်လွင်ရင်ရွာမှာဒုက္ခသည်တွေအတွက်တူလောင်ထားတဲ့ဆန်တွေကိုစစ်ကောင်စီတပ်ကမိရှုဖြစ်စီပြီးချောင်းကိုလည်းပေါ်ပြထားပါတယ်စစ်ကောင်စီတပ်တွေဟာဇူလိုင်နဲ့ဩဂုတ်လကကြားစစ်မျက်နှာမှာအင်အား1000ကျော်တင်ဆောင်ခဲ့ပြီး ရှမ်းပြည်နယ်ကနေဖေခုံမြို့နယ်ကိုဝင်ဖို့ကြိုးပမ်းတဲ့အတွက်ကရင်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားတယ်လို့အော်တိုဘာ2ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။နေပြည်တော်နဲ့နီးကပ်နယ်လို့ကြားစစ်မျက်နှာကိုစစ်ကူပို့နေတာဖြစ်တယ်လို့ဆိုပါတယ်။လွိုက်ကော်ဖေခုံနဲ့နေပြည်တော်ဟာမိုင်း900သာကွာဝေးတာမို့စစ်ကောင်စီအနေနဲ့လုံခြုံရေးစိတ်ချရတဲ့အနေထ
ပေကုံးပီတီအက်လို့ရှာတဲ့ပေကုံးမြို့နယ်ကကျွရတရားနေပြီးတော့ကောင်းစီနေမြေကပြင်မနာကျဲလက်ဒေတာနဲ့တစ်ဆက်တည်းဖြစ်နေပါတယ်ပေကုံးလွိုက်ကဒီမော့စုမြို့နယ်တွေဟာကရင်တိုင်းတပ်ဖွဲ့တွေစူပေါင်းလှူရှာတဲ့နေမြေဖြစ်ပါတယ်ကရင်တိုင်းတပ်ဖွဲ့တွေဟာလက်နက်ခဲရမှာစစ်ကောင်စီတပ်ကိုမရှင်းနိုင်ပေမဲ့နေမြေကျွမ်းကျင်မှု တရီးခရင်နဲ့စိတ်ကြည်ရခိုင်မာမှုမှာအလွန်အားကောင်းတဲ့တပ်ဖွဲ့တွေဖြစ်ပါတယ်။ဆစ်အာနာသိပ်ပြီးမှဖွဲ့စည်းတဲ့ PDF တပ်တွေဟာဒူးမီနဲ့လုံတနာကိုသာခိုင်ဆောင်ပေမဲ့စစ်ကောင်စီတပ်သားအများအပြားတေဆုံးအောင်တိုက်ခိုက်နိုင်တာတွေ့ရပါတယ်။တိုက်ပွဲဖြစ်နေချိန်မှာပြည်နယ်အုပ်ချုပ်ရေးရန်တန့်သွားတာဟာစစ်ကောင်စီအတွက်စိတ်ဓာတ်ကျစရာဖြစ်နေပါတယ်။တရားပြည်နယ်ကိုခရိုင်နှစ်ခု
Sharom Yunedu Bawinbi, Borke Kayamaro, Borke Pazone, Messen Yunedi, Bawinbari, Mubonsen and Yunet, Giobong Ayajo Shibari, စစ်ကောင်စီရဲ့ချင်းမြန်တရင်၁၀ရင်းနဲ့အမြောက်တရင်၂ရင်းရှိကြောင်သိရပါတယ်။တန်လွင်မြင့်အရှိဘက်ချမ်းကရှားရုံးနဲ့မေဆက်မြို့နယ်တွေမှာတိုက်ပွဲမဖြစ်သလောက်ရှားပါတယ်လို့ဆိုပါတယ်။ရွိုက်ကော်ဒီမော့ဆိုဖေခေါ်မူပြေပရူဆိုဘော်ရခဲပါဆောင်စတဲ့တန်လွင်မြင့်အနောက်ဘက်ချမ်းမှာသာတိုက်ပွဲဖြစ်တာများပါတယ်။ခရီးပြင်းနယ်မှာလူဦးရေ၃သိန်းလောက်ရှိတဲ့အနေနဲ့စစ်ဘေးဒုက္ခတွ
ွဲမျိုးနယ်ဖြစ်ပါတယ်ဦးသိန်းစင်အစိုးရရဲ့ကျပ်ဖွဲ့ဝင်ကြီးဦးစိုးသိန်းကိုစွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့မျိုးနယ်ဖြစ်ပါတယ်2020ရွေးကောက်ပွဲမှာဦးစိုးသိန်းပဲထပ်မံအနိုင်ရရှိပါတယ်ဘော်ကဲလူဦးရေတဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်ဘော်ကဲမျိုးမှာချင်းမြန်တိုင်းရင်သုံးရင်ဈေးတက်ထောက်ပို့ရေးတက်မဟာဗျူဟာတက်နဲ့နေကြဆောင်တက်လည်းရှိတာမူကျန့်ဖို့ပါတီရဲ့အောင်မြင်လို့ဖြစ်နေပါလေအခုတော့ဘော်ခဲဟာစစ်ကောင်စီတက်တဲ့ကရင်နီပူပေါင်းတက်ဖွဲ့နေစဉ်ဇက်တိုက်တိုက်ပွဲဖြစ်ွားတဲ့မြို့ဖြစ်နေပါလေဘော်ခဲအခြေစိုက်စစ်ကောင်စီတက်ကလည်းတာဝဲပြည်အမြောက်နဲ့ပြစ်ခတ်နေပြီးမဲ့ကရင်နီစစ်ရင်ဟာရော့မသွားတာတွေ့ရပါလေစစ်ကောင်စီတက်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေအများဆုံးတိုက်ပွဲဖြစ်ွားတဲ့နေရာဟာဒီမော့ဆူမြို့နယ်ဖြစ်ပါတယ်ရိုက်ကော်ကဒုတိယအများဆုံးဖြစ်ပြီးဘယ်ကုန်းနဲ့ဖူးဆူကတတိယအများဆုံးဖြစ်ပါတယ်မိုးပြဲဘော်ကဲနဲ့ဖားဆောင်မြို့နယ်ကအနည်းဆုံးဖြစ်ကြောင်းတိုးတက်သောကရင်နီပြည်သူ့အင်အားစုကစက်တင်ဘာ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဘောင်ကဲမြန်မာအရေးတုံ့တက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲတဲ့ Omicron ဆိုင်ရာနောက်ဆုံးတွေ့ရှိချက်တွေကိုပြောပြထားပါတယ် COVID-19 မျိုးကွဲတဲ့ Omicron ဟာကူးစက်မြန်လွန်ပြီးကာကွယ်ဆေးအာဏာသိမ်းရောကြစေနိုင်ကြောင်းသုတေသနတွေမှာစတွေ့လာပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီကမ္ဘာလုံးစိုးရိမ်တကြီးဆက်ဆောက်ကြည့်နေတဲ့ဒီမျိုးကွဲအတွက်နိုင်ငံတကာအတွေ့အကြုံတွေအရမြန်မာနိုင်ငံမှာဘာတွေကြိုသိထားသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ White Cough Hive ဆေးရုံကမြို့သားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဆရာသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
โอเคဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ Omicron ပေါ့နော်ဒီကမ္ဘာလုံးမှာဒီစိုးရိမ်တကြီးစောင့်ကြည့်နေရချိန်မှာနောက်ဆုံးဒီသိထားတဲ့ထူးခြားမှုဆိုလို့ရှိရင်အဓိကဘာကိုအစပြောကြင်လဲဆရာ
။ဆက်ပြီးတော့ဖြစ်လာတဲ့အချိန်ပေါ့နော်အခုဆိုနှစ်ပတ်ကျော်တဲ့အချိန်ကြီးကိုရောက်လာတဲ့အပိုင်းမှာအများစုကတော့ဘာမှမဖြစ်ဘူးဆိုပြီးတော့ဒီတောင်အာဖရိကမှာသူတို့ပြောကြပါတယ်။ဟိုအင်္ဂလန်မှာလည်းသွားပြီးတော့သတင်းစာရှင်းလင်းပွဲနဲ့ပြောတဲ့အထိတောင်လုပ်တယ်ဆိုတော့ဒါပေမဲ့လည်းသူတို့ကတော့စပြီးတွေ့တာကတော့လူငယ်လေးအစာတွေ့ရဲ့ပြဿနာအကြီးအကျယ်မရှိပါဘူးအဲတော့အကုန်လုံးကတော့ကောင်းသွားကြတာပဲလေဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းအခုတော့ဒီအရင်တလွန်တရာမှဒီကူးစက်မှုမြန်တာတော်တော်လေးကိုမြန်နေနောက်တစ်ခုကဒီရိုးကွဲမှာစိုးရိမ်နေပေါ့နော်ဒီ mutation လို့ခေါ်တဲ့ဒီ spike protein မှာပုံစံပြောင်းမှုတွေကတိတိတသားကြီးအများကြီးဖြစ်လာတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကတော့ဟိုဒီထိုးထားတဲ့ကာကွယ်ဆေးတွေကို invasion လို့ခေါ်တာပေါ့เนาะသူတို့ကတော့ဒါဟို vaccine effective မဖြစ်ဘူးဆိုတာမသုံးကျင်တဲ့အတွက်ကြောင့်မသုံးလည်းမသုံးသင့်ပါဘူးဘာလို့ဆို vaccine က still okay နေသေးကျွန်တော်သုံးလို့ရတယ်အတွက်ကြောင့်သူတို့ကတော့သုံးနေကြ vaccine invasion တွေဖြစ်လာဆိုပြီးစိုးရိမ်မှုတွေရှိလာတယ
် okay အာနိသင်ဝင်ပြီးတော့ဖြတ်လာတယ်ပေါ့เนาะအာနိသင်ကျော်လာတဲ့တော
့ okay ကျော်လာတဲ့တစ်ပိုင်းနေရှိလာတယ်ပေါ့ဆိုတော့တချို့ဟိုဒီကာကွယ်ဆေးတွေကအာနိသင်ပိုင်းကနည်းနည်းလေး꽌ပါတယ်အခုပမာနိုင်ငံမှာဆိုလို့ရှိရင်တကဘာလုံးမှာ WHO ကအတိအမှတ်ပြုထားတဲ့အကာအကွယ်ဆေးရတော့၈ခုပေါ့နော်ဆိုတော့ကျွန်တော်ပမာနိုင်ငံမှာလည်းတည်ပါပါအခုလွန်ခဲ့တဲ့တလနိုဝင်ဘာလမှာအိန္ဒိယမှာနောက်ထပ်အကာအကွယ်ဆေးတစ်မျိုးအစ်ကို WHO ကအတိအမှတ်ပြုပေးထားပါတယ်ကိုဗစ်ဆင်းလို့ခေါ်တယ်ဒီရုရှားအကာအကွယ်ဆေးကဒီနေ့ဒီချိန်ထိ WHO ကအတိအမှတ်မပြုပါဘူးဒီအိန္ဒိယနောက်ထပ်တစ်ခုပေါ့နော်ဒါဒီအရင်တော့ကျွန်တော်တို့သုံးခဲ့တဲ့ AstraZeneca နဲ့လည်းမတူပါဘူးပမာနိုင်ငံမှာတော့ Covishield ခေါ်တဲ့အိန္ဒိယဆေးပေါ့နော်နောက်တရုတ်ပြည်မှာထားတဲ့ Sinopharm လိုဟာမျိုးလည်းမဟုတ်ပါဘူးသူက different ဟို nano particle သူ့ကိုသုံးပြီးတော့လုပ်ထားဒါပေမဲ့လည်းကောင်းသလားဆိုတော့အများကြီး effective ဖြစ်တဲ့နေရာမှာတော့မရှိပါဘူး55ရာခိုင်နှုန်းအထိကောင်းတယ်လို့ပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကိုပမာနိုင်ငံမှာထိုးတယ်လို့ကျွန်တော်ကြားတယ်ဝယ်ပြီးထိုးတယ်လို့ကြားတယ်အဲ့ဒီ COVID-19 နဲ့အိန္ဒိယနိုင်ငံမှာကြည်ကြည်ပြင်းပြင်းကြီးတုံးလာတဲ့အတွက်ကြောင့်ပေါ့နော်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုကာကွယ်ဆေးတွေကဒီ Omicron မျိုးကွဲတဲ့အပေါ်မှာပေါ့နော်ဘယ်လိုသက်ရောက်မှုရှိတာကိုစတွေ့ထားလဲဆရာကြီး
ဒီ Omicron အခုလက်ရှိကာကွယ်ဆေးတွေဘယ်လောက်ထိကာကွယ်နိုင်သလဲပေါ့ဆိုတော့သိကြတဲ့တစ်ချက်ကတော့သုံးလုံးထိုးထားတယ်ကျွန်တော်ဒီ Pfizer ပေါ့နော်ဒါတော့လေဒီမှာနိုင်ငံနဲ့တော့တိတ်တော့မသက်ဆိုင်ပါဘူးဒီဟို Pfizer ကိုသုံးလုံးထိုးထားတဲ့လူ Moderna သုံးလုံးထိုးထားတဲ့လူတွေကတော့ data မထွက်သေးတယ်ကျွန်တော်ပြောလို့မရဘူးဒါပေမဲ့ Pfizer ကိုသုံးလုံးထိုးထားတဲ့လူတွေကတော့ဒီနေ့ဒီအချိန်မှာပို့ပြီးတော့ effectively ကာကွယ်နိုင်နေဆိုတဲ့အပိုင်းလေးကတော့ထွက်လာပါတယ်ဆိုတော့ဒီမှာနိုင်ငံမှာကျွန်တော်ကိုမေးကြပါတယ်ကာကွယ်ဆေးသုံးလုံးထိုးရမလားဆိုတော့ကျွန်တော်အနေနဲ့အလွယ်ကူဆုံးနဲ့အမှန်ကန်ဆုံးအဖြေတစ်ခုပြောရလို့ရှိရင်တော့ကျွန်တော်လည်းဒေချာပေါ့မသိပါဘူးပမာဏနဲ့မှာပေါ့ဆိုဒီတရုတ်ပြည်မှာရှိတဲ့ Sinopharm C ပေါ့နော်သူကဒီလိုမျိုး clinical trial စံတက်မှုလုပ်ထားတဲ့အပိုင်းတွေမရှိတဲ့အတွက်ကြောင့်ပြောရတာတော့ခက်ပါတယ်ဒါပေမဲ့လည်းသုံးလုံးထိုးမယ်အစားတော့ရအောင်ပထမတစ်လုံးဒုတိယတစ်လုံးတော့ထိုးတင်ပါတယ်ထိုးလဲထိုးလို့ရနိုင်တဲ့အခြေအနေရှိခဲ့လို့ရှိရင်တော့ထိုးပါဘာလို့လဲဆိုတော့ဒီ vaccine ကလည်းဒီယောဂလက္ခဏာဒီယောဂပိုးကာကွယ်နိုင်တဲ့အနေအထားတစ်ခုရှိလို့ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဘလူးကာကွယ်အထောက်အကူပြုနိုင်တဲ့အနေအထားကိုစပြီးတော့တွေ့ထားပြီလဲဆရာကြီ
း vaccine ထိုးပြီးတိုင်းနဲ့ယောဂမရနိုင်တာရနိုင်ပါတယ်အခုကျွန်တော်တို့လက်ရှိပြည်နိုင်ငံမှာကို Omicron ဆိုဒီနေ့ဆိုရင်ကျွန်တော်အလုပ်လုပ်နေနေရာမှာဆိုရင်စုစုပေါင်း22 case စပြီးတော့ရလာပါတယ်ကျွန်တော်22 case COVID positive ဆေးရုံတင်ရတဲ့အခြေအနေဆိုတာကျွန်တော်လွန်ခဲ့တဲ့ကြောက်ကြောက်တုန်းကတစ်ခေါက်ကျွန်တော်တို့တွေ့လိုက်ရပါတယ်ဒါလွန်ခဲ့တဲ့4လခွဲလောက်အချိန်လေးလောက်တုန်းကရှိတာပေါ့နော်ဆိုတော့ Omicron ဒီဒုက္ခမပေးဘူးလားဆိုတော့ဒုက္ခပေးပါတယ် case အများကြီး positive ဖြစ်လာတဲ့အတွက်ကြောင့်အဲ့ဒီအထဲမှာမှကာကွယ်ဆေးမထိုးထားတဲ့လူတွေကအထူးကျမဆောင်လို့ခေါ်တဲ့ intensive care unit ပေါ့နော် ICU ထိရောက်သွားတဲ့လူတွေလည်းရှိပါတယ်ဒုက္ခရောက်ခဲ့တဲ့လူတွေလည်းအခုဒီနေ့ဒီချိန်မှာရှိနေပါတယ်ဆိုတော့ခြုံငုံပြီးတော့ပြောရလို့ရှိရင်တော့အရင်တော့ COVID ဖြစ်ခဲ့တာပဲဖြစ်ဖြစ် vaccine ထိုးထားပြီးပြီပဲဖြစ်ဖြစ် Omicron ဒီ safe မဖြစ်ပါဘူးဘာလို့လဲဆိုတော့သူတို့ဒီရောဂါရနိုင်ပါတယ်ဒါပေမဲ့ vaccine ထိုးထားတဲ့လူတွေဒီ Omicron ရခဲ့လို့ရှိရင်တော့ဒုက္ခရောက်နိုင်မှုအနေအထားတော်တော်လေးကိုနည်းပါပါတယ် vaccine မထိုးထားတဲ့လူတွေအဲ့တော့ဒုက္ခရောက်နေမှုကတော့ဒီနေ့ဒီချိန်ဒီရှိပါတယ်ပြီးတော့ဒုက္ခရောက်တယ်ဆိုတာဟိုဆေးရုံမှာအကြာကြီးနေတာနေအစဟိုအောက်ဆီဂျင်တွေလိုတာအဆုံးနောက်ဆုံးကတော့အသက်အန္တရာယ်ဒီကိုဒုက္ခပေးနိုင်တဲ့အထိအောင်ပါဝင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလူနေထားမှာဒီကာကွယ်ဆေးကလည်းပေါ့နော်မြန်မာနိုင်ငံနေထားရဟိုမသေးကြတာတွေရောမပြည့်စုံတာတွေရောရှိနေတဲ့နေထားမှာ Omicron ကိုအဓိကကာကွယ်ဖို့ဆိုရင်ဆရာအဓိကပါမှာရှင်လေ
ဒီကတော့လေဖြားလို့ရှင်ကိုအသိစိတ်တဲ့အလုံးမသွားပါနဲ့ပွဲလန်းတပင်တွေကိုတန်နိုင်တဲ့လောက်ရှောင်ပါလူစုလူဝေးပေါ့နော်အထူးသဖြင့်ကျွန်တော်ပြောချင်တဲ့လူစုလူဝေးဆိုတာဒီ close compartment ကိုကျွန်တော်ကသုံးတာပေါ့လေဆိုတော့ရုပ်ရှင်ရုံလေးပွဲလန်းတပင်လေးဟိုမင်္ဂလာဆောင်ကြီးတွေဆိုဒီလိုလူထဲမှာလူကြီးအယောက်900တွေတစ်ထောင်နေပေါ့နော်ဆိုတော့အဲ့လိုလူတွေမှာအခုဒီ Omicron စဖြစ်လာတာကြောင်းမှာပေါ့နော်တက္ကသိုလ်ကျောင်းသားတစုမှာစပြီးဖြစ်လာတယ်ဆိုပြီးတော့ပြောတယ်ပြီးတော့သူ့ရဲ့ယောဂလက္ခဏာဒီတော်တော်လေးကို꿰ပြတဲ့အနေထားလေးတွေရှိတယ်အထူးသဖြင့်ကောင်းကြိုက်တယ်ပေါ့နော်အလွန်တရာမှကောင်းကြိုက်တယ်နောက်တစ်ခုကဝင်းလျှောတယ်လူမနစ်မအီမတာဖြစ်တယ်တက်စားလို့ရှိရင်ဒီနှာစီချောင်းဆိုးတာတွေအတန်ပြောက်တာတို့အနံ့ပြောက်တာတွေတလောက်ရှိတယ်မရှိဘူးဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းဒါကတော့နည်းနည်းလေးတော့စော်သေးတယ်ပေါ့ပြောရတဲ့အပိုင်းကတော့လေဒါပေမဲ့ခြုံပြီးတော့ပြောရလို့ရှိရင် Omicron ဒီအရန်ကူးစက်မြန်ပါတယ်တအိမ်မှာတယောက်ဖြစ်ရင်တအိမ်လုံးကြီးကူးစက်နိုင်ပါတယ်အဲ့ဒီအိမ်မှာအရင်တုန်းကဟိုယောဂတက်ခံရှိတဲ့လူတွေစီဂျိုတွေ့တိုးအဝလွန်နဲ့ယောဂလူများရှိခဲ့လို့ရှိရင်တော့သူတို့ကပို့ပြီးတော့ဒုက္ခရောက်နေပါတယ်ဆိုတော့ Omicron မပေါ့ပါနဲ့တဘောတစ်ခုက Omicron ဒီ Delta လို့ပါပဲ Delta စပြီးဝင်လာပြီဆိုလို့ရှိရင်နောက်ပိုင်း case အကုန်လုံးက Delta ပဲဖြစ်သွားတာပါပဲထို့နည်းတူဆိုတော့ Omicron စရောက်လာလို့ရှိရင်နောက်ပိုင်း case ကအကုန်လုံး Omicron ပဲဖြစ်လာပါမှာပါလို့လဲဆိုတော့ပမာဏနိုင်ငံအိန္ဒိယချင်းနိုင်ငံဖြစ်တဲ့စင်ကာပူမှာ Omicron case ရှိပါတယ်ယူရီးယားမှာလည်းရှိပါတယ်အိန္ဒိယမှာလည်းရှိပါတယ်ဆိုတော့ပမာဏနိုင်ငံကိုမရှိဘူးဆိုတာကျွန်တော်တို့မဟုတ်ပါဘူးမသိနေတာပဲဖြစ်ပါ
ဟုတ်ကဲ့ကျေးဇူးများကျေးဇူးပါခင
်ဗျကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ်တိုင်းရင်ဒေသကသတင်းလောအစီအစဉ်ကိုတက်ဆက်ပေးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်
စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေသက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာပဲကတော့ချင်းပြည်နယ်ကံပလတ်မြို့မှာခရီးရန်ဘာသာရေးခေါင်းဆောင်တယောက်ဖမ်းဆီးတပ်ဖြတ်ခံရမှုဖြစ်ပွားခဲ့ပါတယ်မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာကျေးရွာရဲစခန်းနဲ့အုတ်ချုပ်ရည်မှုရုံတို့ပြစ်ခတ်တိုက်ခိုက်ခံခဲ့ရတဲ့ဆိုတာနဲ့စစ်ရေးမဏိပခအတွင်းချင်းပြည်နယ်ထန်တလန်မြို့မှာနေအိမ်တွေမီးလောင်နေခဲ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင်ကျွန်မကနန်းခွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းကံပလက်မြို့မှာခရီးရန်ဘာသာရေးခေါင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဒီဇင်ဘာလ12ရက်နေ့ကဖြစ်ပွားခဲ့ပါတယ်ကံပလက်မြို့မြို့ဟောင်းကျေးရွာကခရစ်တော်အသင်းတော် Church of Christကအသက်30ခန့်အရွယ်ဘတ်စတာဦးအောင်ဂီဟာဒီဇင်ဘာလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာခံခဲ့ရပြီးနောက်တနေ့မှာကံပက်လက်မြို့အထက်ဘက်ဟိုတယ်အနီးလမ်းဘေးမှာအလောင်းကိုပစ်ထားခဲ့ကြတာလို့ကံပက်လက်မြို့ကအသင်းတော်ဘတ်စတာတဦးကပြောပါရယ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းပြည်နယ်မှာခရီးရန်ဓမ္မအမှုတော်ဆောင်ဘတ်စတာ3ဦးတေဆုံးသွားပြီဖြစ်ပါရယ်
မွန်ပြည်နယ်ရေးမြုံနယ်အရှိဖက်ကျောင်းရွာကျေးရွာရဲစခန်းနဲ့အုတ်ချုပ်ရည်မှုရုံးကိုလူ၁၀ဦးဆိုင်ကဲ၅စီးစီးလာတဲ့လက်နက်ကန်ဖွဲ့တဖွဲ့ကဒီစင်မှာရှိရနေညနေပိုင်းကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူတူရဲအုပ်အောင်ကျော်နိုင်ကျေးရွာပြည်သူ့စစ်ကောင်းဆောင်ဦးအေးမောင်ပြည်သူ့စစ်ဖွဲ့ဝင်ဦးပေါ်တို့တန်ရာတီတီရရှိသွားပါတယ်တန်ရာပြင်းတန်ရာရှိတဲ့စစ်မှုထမ်းဦးကျော်မြင့်ကတော့မော်ရမြိုင်ဆေးရုံမှာပဲတည်ဆုံသွားပါတယ်ဆိုင်ကဲစီးလာတဲ့လက်နက်ကန်ဖွဲ့ထက်ခွာထားတဲ့လမ်းကြောင်းတွေကိုအဲ့ဒီညနေပိုင်းကကျောင်းရွာခြေဆိုင်ခမရ961တိုက်ရင်ကနေလမ်းထူတဲ့လက်နက်ကြီးတွေကြောင့်ကျောင်းရွာရှိဖက်ချမ်းကမူနီတောင်ဘုံတော်ကြီးကျောင်းမှာသုံးလုံးကြခဲ့ပြီးကျောင်းဝင်ဝေးစားလုတ်ကိုင်နေသူအမျိုးသမီးတဦးဒူးကောင်းအောက်တန်ရာထိမှန်ခဲ့ပါတယ်အဲ့ဒီရက်ပိုင်းမှာပဲရေးတံပြူစရက်ကားလမ်းတစ်လျှောက်ကနင်ကမော့အောင်တပြေနဲ့ဘေးလမိုင်းရွာနီးတဝက်ရှိကရင်ရွာတွေကိုမြန်မာစစ်တပ်စစ်ကြောင်းတွေလှုပ်ရှားနေတဲ့အတွက်ဒေတာချေဆိုင် KNU တပ်ဖွဲ့တွေနဲ့တိုက်ပွဲ3ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်
ရခိုင်ပြည်နယ်ကြောက်တော်အခြေစိုက်စစ်စင်ရေးကုတ်ကဲမိုးဌာနချုပ်စကခ9ကလက်နက်ငယ်လေ့ကျင့်ပစ်ခတ်မှာဖြစ်တဲ့အတွက်ဒေသအတွင်းကကျေးရွာပေါင်း30ကျော်ကိုသတိပေးစာထုတ်ပြန်ထားပါတယ်။အဲ့ဒီလေ့ကျင့်ပစ်ခတ်မှုကိုဒီဇင်ဘာလ16ရက်နဲ့18ရက်နေ့တွင်မှပြုလုပ်မှာဖြစ်တဲ့အတွက်စကခဌာနချုပ်အနီးတွာလာခြင်းမပြုဖို့အခုလ17ရက်နေ့မှမြို့နယ်အုပ်ချုပ်ရေးမှူးကရက်ကြီးအုပ်ချုပ်ရေးမှူးတွေကိုထုတ်ပြန်ထားတဲ့သတိပေးစာမှာဖော်ပြထားပါတယ်။အခုလိုသတိပေးခံရတဲ့ကျေးရွာတွေကတော့ရုပ်သားကျေးရွာ၊ညောင်ပင်လက်ကျေးရွာနဲ့မြင်းကပ်ကျေးရွာအပါအဝင်ကျေးရွာပေါင်း73ရွာရှိတယ်လို့တရက်ခန်တွေကပြောပါတယ်။ဖေဖော်ဝါရီလတတိယအပတ်နဲ့ဩဂုတ်လတတိယအပတ်တွေကလည်းရခိုင်ပင်လယ်ပြင်မှာစစ်ကောင်စီတပ်ကလက်နက်ကြီးစမ်းတပ်ပစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်
။ထိုင်းမြန်မာနယ်စပ်တပ်ခရဲတွင်းမှာရှိတဲ့မေလာဒုက္ခတဲ့စခန်းမှာဒီစင်မှာ14ရက်နေ့ညကစခန်းထဲမှာနေထိုင်တဲ့သူတွေဟာစခန်းတာဝန်ရှိသူတွေကိုဆန္ဒပြရင်ရုံးရင်းဆန်ခါဖြစ်ပွားသွားပါတယ်။ဆန့်ကျင်ဆန္ဒပြတဲ့ဒုက္ခတဲ့စခန်းတွင်ကနေထိုင်တဲ့သူတွေဟာစခန်းလုံးချုံရင်းယူနေတဲ့ထိုင်းအာဏာပိုင်တွေရဲ့ရုံးအဆောက်အဦနဲ့ကားဆိုင်ကယ်တွေကိုဖျက်ဆီးသွားတာရှိတယ်လို့ဆန္ဒပြလူငယ်အုပ်ကိုလည်းစခန်းလုံးချုံရင်းတာဝန်ရှိသူတွေရိုက်နှက်တာခံခဲ့ရပါတယ်ဆန္ဒပြမှုစတင်ဖြစ်ပွားတဲ့အကြောင်းရင်းဟာဒုက္ခတဲ့စခန်းမှာနှာခေါင်းစီမမတတ်ထားတဲ့ဆိုင်ကယ်မောင်းသူစခန်းနေအုပ်ကိုစခန်းရှိထိုင်းရဲတွေကဆိုင်ကယ်ပေါ်ဆွဲချပြီးဆိုင်ကယ်တင်းယူမှုဖြစ်ပွားရာကနေလူထုထောင်နဲ့ချီဆန္ဒပြမှုဖြစ်ပွားတာဖြစ်ပါတယ်အဲ့ဒီထိုင်းအာဏာပိုင်တွေဟာကိုဗစ် -19 ကာလစခန်းပြည်ဝင်ထွက်ခွင့်ကန့်တတ်ထားပြီးငွေကြေးပေးနေတဲ့စခန်းရှိသူတွေကိုမျက်နှာပေးဝင်ထွက်ခွင့်ပေးပေမဲ့လည်းတာမန်သူတွေကတော့ဖိအားပေးကန့်တတ်မှုတွေရှိရကနေမကျေနပ်ချက်တွေကြောင့်ဆန္ဒပြမှုဖြစ်ပွားတဲ့အကြောင်းရင်းပါတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့အဝင်အထွက်နဲ့တောင်ကြီးမြို့အတက်ဆင်းတွေမှာခီးတယ်တွေကိုရဲစစ်သားနဲ့ရှမ်းစကားပြောစစ်ဝတ်စုံဝတ်တဲ့သူတွေကတာစီစစ်ဆင်းမှုငွေကြေးတောင်းခံမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်အမျိုးသားတွေချီးစီးလာတဲ့ကားကိုတော့အထူးတာစီစစ်ဆင်းမှုပြုလုပ်တယ်လို့စစ်ဆေးခံရတဲ့ခီးတယ်တင်ကားဆရာတဦးကပြောပါတယ်နိုဝင်ဘာလကလေးကစစ်ဆေးမေးမြန်းမှုလှုပ်လာတာဖြစ်ပြီးအခုဒီဇင်ဘာလထဲမှာတော့မတ်ပုံတင်မပါသူတွေကိုပိုက်ဆံတောင်းတာတွေအမျိုးသားခီးတယ် ပြောပါတယ်ဆိုရင်လက်ကင်ဖုံးတွေဖွင့်ကြည့်တာတွေပိုက်ဆံအိတ်တွေပါဆွဲဖွင့်ကြည့်တာတွေလှုပ်လာနေကြောင်းခီးသွားတွေကပြောပါတယ်ရှမ်းကယားနယ်စပ်မှာဖြစ်တဲ့ PDF လူငယ်တရက်ခါလက်နက်ကင်တပ်ဖွဲ့များနဲ့အာဏာသိမ်းစစ်တပ်အကြမ်းတိုက်ပွဲကြောင်းရှမ်းပြည်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာလက်နက်ကင်တပ်ဖွဲ့ရဲ့လက်နက်ကြီးဖြစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်ပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလဇန်အထိ၃လကျော်ကျော်အတွင်းမှာဖျားကြောင်းတွေအပါအဝင်လူနေအိမ်ကြီး900ကျော်လောက်မီးလောင်ပြားကျခဲ့ရပါတယ်။ဒီအကြောင်းကိုတော့ကိုရောပကစုစည်းထားပါတယ်ရှင်
စက်တင်ဘာလ9ရက်နေ့ကစပြီးဒီဇင်ဘာလ10ရက်နေ့အထိ၃လကျော်အတွင်းထန်တလန်မြို့မှာမီးလောင်ကျွမ်းမှုစစ်တပ်ကြီးဖြစ်ပွားခဲ့ပြီးမီးလောင်မှုအများစုဟာလက်နက်ကြီးကြောင့်မဟုတ်ဘဲစစ်ကောင်စီတပ်သားတွေကတမင်တကာမီးရှို့လို့လောင်ကျွမ်းတာဖြစ်တယ်လို့ထန်တလန်မြို့ကစစ်ဘေးရှောင်ကူညီအဖွဲ့ဖြစ်တဲ့ထန်တလန်
placement affair committee ကကိုယ်စားလှယ်ကပြောပါတယ်အများစုကတော့ရှုခံရတဲ့သဘောအာဘာဖြစ်လို့လဲဆိုတော့စက်တင်ဘာ19ရက်နေ့ဆိုရင်သူတို့လက်နက်ကြီးနဲ့ပြည်ပြီးမှလောင်တာအချာရက်တွေမှာဆိုတော့ဒီလိုမျိုးပြစ်ခတ်မှုမရှိဘဲနဲ့လောင်တဲ့နေတွေလေးရှိတယ်ခြုံပြောရမယ်ဆိုလို့ဆိုရင်သူတို့တမင်တခါရှုတာပုံများတယ်အင်ဂျင်နဲ့ထောင်ခန့်ရှိပြီးလူဦးရေတောင်ဝန်းကျင်နေထိုင်တဲ့ထန်တလန်မြို့မှာပြီးခဲ့တဲ့စက ုံဖြစ်ခဲ့ပြီးစက်တင်ဘာလအတွင်းမှာအိမ်20လုံး၊အောက်တိုဘာလအတွင်းမှာ164လုံး၊နိုဝင်ဘာလအတွင်းမှာ298လုံး၊ဒီဇင်ဘာလ4ရက်5ရက်နဲ့7ရက်နေ့တွေမှာအိမ်ခြေအလုံး80လောင်ကျွမ်းပြချခဲ့ရပြီလို့ထန်သာ placement affair committee အဖွဲ့ရဲ့စီးမှတ်တမ်းအရာသိရပါတယ်စစ်ကောင်စီတပ်ဖွဲ့ကချင်းပြည်နယ်မှာထူးဆစ်ဆင်ပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာဟာစီးရီးတက်တက်ဆင်နွှဲတာမဟုတ်တော့ပဲချင်းပြည်သူတွေရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထိနလန်မထူနိုင်ရေးနဲ့ချင်းပြည်သူတွေချင်းပြည်မှာမနေထိုင်နိုင်ရေးအတွက်ကြီးရွယ်တဲ့နှီးပြူဟာဖြစ်တယ်လို့ချင်းမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူ slide ထက်နေကပြောပါတယ
်ချင်းပြည်နယ်မှာစစ်ကောင်စီရဲ့စီးရီးဖန်တီးမှုပုံစံကိုကြည့်လိုက်ရင်ချင်းပြည်သူရဲ့ OA စီစဉ်တွေဘာသာရေးအဆောက်အဦတွေ6ဝန်းနီးပါးကိုရှုပ်ဖြစ်ရှိခဲ့ပြီးဖြစ်ပါတယ်။နောက်ပြည်သူတွေကိုတပ်ဖြတ်ပြီးတော့အမျိုးသမီးတွေပေါ့လင်ပန်းဆိုင်ရာအကြမ်းဖက်မှုကျူးလွန်တာတွေဟာစီရင်တဲ့တဲ့မဟုတ်တော့ဘူးလို့ပဲပြောချင်တယ်။ဒါကအင်မတန်အကြီးတန်းရုပ်ဆိုးတဲ့လူသားမျိုးတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုလို့ရလို့ပဲမြင်တယ်။ဒီတော့ဒီလို့ရကချင်းပြည်သူတွေရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထူးနာမထူနိုင်ရင်းနဲ့နောက်ဆုံးချင်းလူမျိုးတွေချင်းပြည်မှာမနေထိုင်နိုင်ရေးအတွက်ရည်ရွယ်တဲ့ဂျူဟာလုပ်ပဲကျွန်တော်တို့ကတော့တုံ့တန်တိုးလုပ်ပါတယ
်။ချန်တာမြို့ပေါ်ကပြည်သူအလုံးဟာလည်းမိစတင်လောင်ကျောင်းမှုဖြစ်ပွားတဲ့နောက်မှာမြို့ပေါ်မှာမနေရကြတော့ပဲအိန္ဒိယမြန်မာနယ်စပ်ကြီးရွာတွေနဲ့တစ်ဖက်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာဒေသအတွင်းလှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့တွေကဈေးတဲ့တွေစီကနေအခွန်တွေကိုအဆမတန်တိုးမြင့်ကောက်ခံနေလို့ဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်။ဈေးတွေပိတ်ရတဲ့အထိအခွန်ကြီးငွေတွေကိုကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့နမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
နမ်ခမ်းမြို့နယ်ထဲမှာအခွန်နစ်ကုံပိုင်းမှာဈေးတဲ့တွေအိမ်ဆိုင်ရှင်တွေကိုလက်နက်ကင်တပ်ဖွဲ့တွေကနေအခွန်တွေဈေးကြီးကြီးနဲ့ပေါ်ပေါ်တင်တင်ကောက်ခံလာနေလို့ဒေသခံတွေအခက်အခဲရင်ဆိုင်နေရပါတယ်အဖွဲ့စည်းတိုင်းလိုလိုကလာရောက်ကောက်ခံနေတဲ့အကြောင်းနမ်ခမ်းမြို့ခံအိမ်ဆိုင်ဖွင့်ထားတဲ့ပိုင်ရင်းကအခုလိုပြောပါတယ
်အားခက်ခဲတာပါနော်တစ်လလုံးမှာခုကရောင်းရတဲ့ငွေရောအမြင့်ငွေရော၃လင်းရချင်မှရမှာပါနော်လူတွေအရန်ပါနေတယ်ဒါပြီးတော့ယောဂါကလည်းတစ်မျိုးပါသာရဖဲ့မှုပေါ့နော်ခုကအဖွဲလေးအများကြီးပေါ့နော်ဆနာတောင်းတဲ့၃ဖွဲ့လေးဖွဲ့လောက်ရှိတာပေါ့အဲ့လိုမျိုးဖြစ်နေအများဆုံးပေးနေရတဲ့အဖွဲကြတော့ KNL ပေါ့နော်သူတရအနေနဲ့ကြတော့SSDD ပေါ့နော်ညနေအထဲမှာကြတော့ဆိုင်ကြီးတွေကြတော့ KIA နဲ့ပါကြတာပေါ့နော်ဟောအရှိအစက်လည်းပါတယ
်နမ်ခမ်းမြို့မှာမြို့မဆီအောင်မြတ္တရက်ွက်ကဟင်းရွက်ဈေးနဲ့ ပွဲညစည်းတန်းဆိုပြီးဈေးသုံးခုရှိပါတယ်ဈေးဆိုင်ခန်းကတထောင်ကျော်ရှိပြီးအိမ်ဆိုင်တွေလည်းအများကြီးရှိနေပါတယ်လက်နက်ကင်တပ်ဖွဲ့တွေဟာအိမ်ဆိုင်နဲ့ဈေးဆိုင်ကြီးတွေကိုအခွင့်ကြီးကြီးကောက်ခံပြီးလက်ရှိမှာတော့ဈေးထက်ကဟင်းရွက်တယ်တွေပါမကြောင်းကောက်နေတဲ့လို့ဈေးတယ်တွေကပြောပါတယ်အခုလိုနိုင်ငံရေးရှုပ်ထွေးနေတဲ့ကာလကိုဗစ်ရောဂါကြောင့်ဝမ်းစာရှာစားရခက်ခဲနေတဲ့က
တလပေါ့ဗျာပြည်သူလူထုမခံမရနိုင်လောက်အောင်တရားလုံးအခွန်အတုပ်ကောက်ခံတာမျိုးကိုလည်းပဲလုံးဝမလုပ်တင်ပါဘူးဒီလိုကိစ္စရမျိုးကျူးလွန်လာတာများတာနဲ့အမျှနေရာဆုံးခွာထွက်ပြေးတာတွေပုံများလာနိုင်တယ်တစ်ချိန်တည်းမှာပြည်သူလူထုရဲ့အယုံကြည်ကင်းမဲ့တာမျိုးကိုကြုံတွေ့လာရနိုင်တာမို့လို့သက်ဆိုင်ရာအဖွဲ့အစည်းတိုင်းကဒီကိစ္စဒီအပေါ်မှာကြက်ကြက်မက်မက်ကင်တွဲထိမ့်သိမ့်ဖြေရှင်းကြဖို့လိုအပ်တယ်လို့မြင်ပါတယ်ဗျ
အခုလည်းပဲအခွန်ခရီကို TNLA ကကောက်ခံနေလို့နှံခမ်းဈေးသူဈေးသားတွေကဒီဇင်ဘာလ23ရက်နေ့ကနေ18ရက်နေ့အထိဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်နှံခမ်းမြို့မှာတင်မဟုတ်ပဲ TNLA ထိန်းချုပ်နေမြင်အားလုံးမှာအခွန်ကောက်ခံနေတာဖြစ်ကြောင်းအခွန်တွေကိုရှော့ပေါက်ကောက်ထားတာဖြစ်ကြောင်းပြောခွင့်ရဗိုလ်မှူးမိုင်းအကျော်ကပြောပါတယ်နှံခမ်းဈေးကြီးပိတ်ထားတာကြောင့်ဈေးတဲ့တီရောဈေးဝယ်တွေအတွက်ပါအခက်အခဲဖြစ်နေရတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာခရီးရန်ဘာရာရေးကောင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဖြစ်ပွားခဲ့ပါတယ်မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာကြီးွာရဲစခန်းနဲ့အုပ်ချုပ်ရေးမှူးရုံးတို့ကိုလက်နက်ကင်အဖွဲ့တဖွဲ့ကဒီဇင်ဘာလ8ရက်ညနေပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူသူရဲ့အုပ်အပါအဝင်အုပ်ချုပ်ရေးအခွင့်အရေးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။သောရစင်မေခုနားဆင်နေကြတာကတော့ကျွန်တော်ဒီပါဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းပြည်ကတင်းတော်ပဲဖြစ်ပါတယ်။နောက်ကလေးပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ဒီမှာကအားလုံးပါ
ပါစင်တိုင်းရင်တင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ကြာကြာရင်းနှီးညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးဝင်းမင်းကပြပြပေးပါမယ်ရှင
်။ကမ္ဘာမှာသတင်းတောက်ဖန်စီထိမ့်သိမှုစံချိန်တင်မြန်မာလာရမှာမြန်မာနိုင်ငံကလည်းအများဆုံးတရုတ်နောက်ကနေဒုတိယလိုက်ခဲ့တယ်လို့နိုင်ငံတကာသတင်းလောလောဆယ်အဖွဲ့တစ်ခုကပြောလိုက်ပါတယ်။လက်စီမချာသတင်းတောက်များအဖွဲ့ ISF ကဒီနေ့အစည်းအဝေးကစားထုတ်ပြန်ရမှာအဖွဲ့အစထူထောင်ပြီးနှစ်ပေါင်း26နှစ်ခန့်အတွင်းဒီနေ့2021ခုနှစ်မှာတော့အများဆုံးဖြစ်သတင်းတောက်ပေါင်း488ဦးတကဘာလုံးမှာဖမ်းဆီးထိန်းသိမ်းခံရတယ်လို့အင်ကာနေကပြောလိုက်ပါတယ်။အဓိကအဖြစ်များတဲ့နိုင်ငံတွေမှာဒီမိုကရေစီတောက်ဆိုမှုတွေကိုပိုနှိမ်နင်းလာတာကြောင့်ပါလို့ ISF အစည်းအဝေးကစားမှာရှင်းပြထားပါတယ်။သတင်းတောက်အများဆုံးဒီနေ့ထိန်းသိမ်းခဲ့တဲ့တရုတ်မှာ128ဦးထိရှိခဲ့ပြီးဟောင်ကောင်ပေါ်မျိုးသားလူကြုံဥပဒေချမှတ်ပြီးအဓိကဖြစ်လာရကမြန်မာမှာတော့မနစ်ကနှစ်ဦးပဲထောင်ချခဲ့ရကနေဆီယနာသိမ်းပြီးမှတော့သတင်းတောက်53ဦးထိထောင်ချတာမြင့်တက်သွားခဲ့တယ်လို့အစိုးရကစားမှာဖော်ပြလိုက်ပါတယ်ခင်ဗျ။ဗီယက်နမ်မှာတော့ဆိုရဆန့်ကျင်တာတွေလူမှုကွန်ရက်ပေါ်ရေးသားခဲ့မှုနဲ့တက်ကြွလှရှားသူတွေကိုအစိုးရကဒီနေ့ထောင်နဲ့ဆယ်နှစ်ချမှတ်လိုက်ပါတယ်။ဒါဟာ3ရက်အတွင်းမှာတက်ကြွလှရှားသူ4ဦးကိုအာဏာပိုင်တွေကထောင်ဒဏ်ချမှတ်လိုက်ခြင်းလည်းဖြစ်ပါတယ်။အသက်40နှစ်အရွယ်ဒေါ်နမ်ထရန့်ဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးဆိုင်ရာတက်ကြွလှရှားသူတူဖြစ်ပြီးဗီယက်နမ်ဆိုးရရဲ့အချင်းပြတ်ချဆမှုတွေဖော်ထုတ်ရတာကတရုတ်ဆိုးရဆန့်ကျင်တဲ့ဆန္ဒပြပွဲကြီးမှာလည်းပါဝင်နေရှိသူတူဖြစ်ပါတယ်ခင်ဗျာအမေရိကန်မှာတော့ကိုဗစ်မျိုးကွဲတဲ့အိုမီကရွန်ပြန့်နှံ့လာတာစတွေ့ရပြီမဲ့ကိုဗစ်အဖြစ်ကာကွယ်ဆေးနဲ့ကာကွယ်နိုင်ပုံရတာကိုလည်းစတွေ့ထားတယ်လို့အင်ပြီးတော့ကိုဗစ်တပ်ဖြတ်ရေးအဖွဲ့ကပြောပါတယ်ကနေဦးချက်လက်တွေရဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်နယ်36ခုထိတွေ့လာပြီးကိုဗစ်ကူးစက်မှုအားလုံးရဲ့300ခန့်လုံးအထိရှိနေပြီလို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကညွှန်ကြားမှုကပြောပါတယ်။ဒီကျဲတချို့ပြည်နယ်တွေမှာအိုမီကရွန်ကူးစက်မှုနှုန်းပိုမြင့်မားနေပြီးနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေမှာဆိုရင်300ခန့်လုံးထိတောင်ရှိနေပြီလို့လည်း CDC ညွှန်ကြားမှု Rochelle Walensky ကဆက်ပြောပါတယ်။အခုလိုချိန်မှာနယူးယောက်မြို့ခြေဆိုင်ကုလသမဂ္ဂရဲ့အတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကလည်းကိုဗစ်ကာကွယ်ဆေးအဖြစ်ထိုးထားပေမဲ့ COVID-19 ကူးစက်ခံထားရပြီလို့မလေးကအီးမေးကလည်းသတင်းတော်တွေကိုပြောလိုက်ပါတယ်။ဒါကြောင့်ကုလသမဂ္ဂတွင်မှုချုပ် Antonio Guterres အနေနဲ့အရင် COVID ဖြစ်ခဲ့တဲ့နီးကလှုပ်ဖို့ကံပေးနဲ့တွေ့တွေ့ခဲ့ပြီးတပတ်မတိုင်ခင်မှာနောက်တစ်ဦးနဲ့ထပ်တီတွေ့ခဲ့ရတာနယူးယောက်ကုလအိမ်တော်မှာတည်တံ့ခွဲအလုပ်ဆင်းနေရပြီဖြစ်ပါတယ်။
ဒီကနေ့ညတော့အစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်အင်ဂျင်နီယာတွေကတော့နက်ရှင်ကယ်လီနက်ဂျက်စတင်ထွစ်တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါတော်တာရှင်နေအနေနဲ့ကျွန်မတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျွန်မတို့စီကို email လိပ်စာ Burmese@voanews.com
This program